Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington DC မြို့တော်အမေရိကန်တန်ကနေ2016ခုနှစ် February 29ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။ line meter 24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါ။ဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးမှာပါ။ Syria မှာအပြစ်ခတ်ရက်စဲရေးကိုစတင်လိုက်ပြီဖြစ်ပါတယ်။ဒီအပြစ်ခတ်ရက်စဲရေးအတွက်အဖွဲ့ပေါင်း100လောက်ကစောင့်ကြည့်ကြမှာပါ။ American နိုင်ငံမှာတော့ Republican Party ကိုစားပြုသမရလောင်းရွေးချယ်ပွဲမှာဝင်ရောက်နေတဲ့ Donald Trump ကို New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie ကထောက်ခံမှုပေးလိုက်ပါပြီ။နေရဲပင်လယ်ထဲမှာတောင့်တင်းနေတဲ့လှေစီးပြေးဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့ရွှေပြောင်းသူများကမ်းလွန်ကူညီရေးဌာနကအခုအရှိတောင်အရှာရေပင်တွေထဲမှာရိုဟင်ဂျာလှေစီးပြေးဒုက္ခသည်တွေကိုကူညီဖို့စတင်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမကွန်ကြီး
။ကောင်းပါပြီရှင်။အခုမနေ့ပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းတစ်ခုအနေနဲ့ကတော့လွှတ်တော်မှလက်ရှိအရေးကြီးဆိုတွေဖြည့်ရှင်းဆွေးနွေးပေးဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကဆေလွှတ်ပေးနိုင်ခြင်းမရှိတဲ့အကြောင်းတရားဝင်အကြောင်းကြားပါရတယ်။ဒါနဲ့ပတ်သက်လို့
လက်ရှိအခြေအနေတွင်အစိုးရအဖွဲ့အစ်တို့လုပ်ငန်းတာဝန်များစနစ်တကျလွှဲပြောင်းပေးနိုင်ရေးအတွက်ဆောင်ရွက်နေပါသဖြင့်အရေးကြီးအစိုးကိုဖြည့်ရှင်းဆွေးနွေးနိုင်ရေးအတွက်ကြေကြေပြန့်ပြန့်လည်လံရန်အချိန်
ပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့လွှတ်တော်တွင်ပြောကြားခြင်းနဲ့အတူနှစ်ဖက်ကပြောဆိုသုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။နိုင်ငံတကာသတင်းလွှာတွေထဲမှာတော့ Super Tuesday လို့အများကခေါ်ကြတဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲအကျိုး၊သမ္မတကိုယ်စားလှယ်လောင်းအချင်းချင်းအပြိုင်ကြမဲ့ပထမရွေးချယ်ပွဲအကျိုးမြင်ကွင်းလေရုညဉ့်ဉျံမှုနဲ့တခါဒုက္ခသည်တွေအယောင်ဆောင်ပြီးတော့ဝင်ရောက်လာနေတဲ့အကြမ်းဖက်သမားတွေရဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့အပေါ်ဥရောပရဲ့စိုးစိမ်ပူပါမှုတွေကိုနားဆင်ရမှာပါ။ဒီ season တွင်မတိုင်ခင်အရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္တန္တာချန်တို့ကကြေညာပေးပါမယ်ရှင
်။ Syria နိုင်ငံမှာအပြစ်ခတ်ရက်စဲရေးကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒီအပြစ်ခတ်ရက်စဲရေးအတွက်အဖွဲ့ပေါင်း100လောက်ကစောင့်ကြည့်ကြမှာဖြစ်ပါတယ်။ American နဲ့ Russia တို့ရဲ့ဂျာဝင်ညှိနှိုင်းမှုနဲ့ပြုလုပ်တဲ့အပြစ်ခတ်ရက်စဲရေးဟာ Syria စံတော်ချိန်ညတကောင်မှာစတင်မှုစီစဉ်ထားတာပါ။ဒီအပြစ်ခတ်ရက်စဲရေးကိုအဖွဲ့68ဖွဲ့ကစောင့်ကြည့်လေ့လာသွားမယ်လို့ကတိပေးကြကြောင်း Syria အတိုက်ခံရဲ့အစိမ့်ညှိနှိုင်းကော်မတီကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီအပြစ်ခတ်ရက်စဲရေးတတ်မှတ်မှုအတွက် IS အကြမ်းဖက်အဖွဲ့နဲ့ El Nusra တအူးအဖွဲ့တွေကိုတော့ထည့်သွင်းမထားပါဘူး။ Syria ပြည်ရင်းဆက်မှာပါဝင်ဆင်နွှဲနေတဲ့အဖွဲ့အလုံးကဒီသဘောတူညီမှုနဲ့ပတ်သက်တဲ့တတ်မှတ်ချက်တွေကိုလိုက်နာဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အလုံးကတောက်ကြနေမှာတညီတညွတ်ထဲတောင်းဆိုလိုက်ကြပါတယ်။ဒါပြင်ကုလသမဂ္ဂဂျောင်းဝင်ဆောင်ရွက်တဲ့ငင်းချင်းဆွေးနွေးပွဲကို Syria အစိုးရနဲ့တိုက်ခန့်တွေပြန်လည်ပြီးစတင်ကြဖို့လည်းလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။အပြစ်ခတ်စတင်ရက်စဲလိုက်ပြီးတဲ့နောက်မှာ Syria ကအစွန်းသိမ့်မြတ်တဲ့တိုက်ခန့်တွေကို Russia ကတိုက်ခိုက်မှုတွေမလုပ်ဖို့အတွက် Russia စီကအာမခံချက်တွေရထားတယ်လို့ American နိုင်ငံဌာနပြောခွင့်ရ Mark Turner ကတောက်ကြနေမှာပြောပါတယ်။ဒါအပြင်ဒါဟာ Russia အနေနဲ့တိုက်ခိုက်မှုရက်ဆိုင်နိုင်တဲ့ပတ်သက်ပြီးအပြောမဟုတ်ဘဲအလုံနဲ့တက်တည်ပြဖို့လိုတယ်လို့လည်းပြောပါတယ်။အပြစ်ခတ်ရက်စဲမှုမစတင်ခင်မှာတော့ Russia စစ်လေရင်တွေဟာအကြမ်းဖက်ဖွဲ့တွေလို့သူတို့ခေါ်တဲ့သူတွေပေါ်မှာတောက်ကြနေမှာဇက်တိုက်ဘုံကျဲချခဲ့တာပါ။ Russia သမ္မတ Vladimir Putin ကလည်း Russia လေရင်တွေဟာ Syria ထဲမှာရှိတဲ့ IS အဖွဲ့နဲ့ Al-Qaeda နဲ့ဆက်နွယ်နေတဲ့ El Nusra တပ်ဦးအကြမ်းဖက်ဖွဲ့တွေကိုဆက်ပြီးဘုံကျဲတိုက်ခိုက်ဖို့စီစဉ်ထားတယ်လို့တောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်။
အီရန်နိုင်ငံမှာလွှတ်တော်သင်းတဲ့ဘာသာရေးကောင်းဆောင်အဖွဲ့အတွက်ရွေးကောက်ပွဲမှာမဲပေးရမယ့်အချိန်ကိုတောက်ကြနေကထပ်တိုးလိုက်ပါတယ်။ဒါဆိုရင်အီရန်နိုင်ငံကနျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးချိန်ကစလို့ပထမဦးဆုံးချိန်လူလူသဘောထားစမ်းသပ်မှုလည်းဖြစ်လာမှာဖြစ်ပါတယ်။ကိုယ်စားလှယ်တွေကိုဘာသာရေးကောင်းဆောင်တွေကအသေးချာရွေးချယ်ခဲ့တဲ့အတွက်လည်းအီရန်သမ္မတဟာဆန်ရဟာနီမျှော်လင့်ခဲ့တယ်လို့အောင်မြင်မှုမျိုးပြုပြင်ပြောင်းလဲရေးသမားတွေကိုတွေ့မြင်ရမယ့်အလားအလာတော့သိမရှိပါဘူး။ဒါဟာနျူကလ িয়ার သဘောတူညီချက်နဲ့စီးပွားရေးတကားဖွင့်ဖို့အီရန်သမ္မတရဲ့ကြိုးပမ်းချက်တွေဟာလည်းနောက်ပိုင်းမှာဘာဖြစ်လာမလဲဆိုတာမသိနိုင်သေးပါဘူး။လက်ရှိအခြေအနေမှာတော့နျူကလ িয়ার သဘောတူညီချက်နဲ့စီးပွားရေးတကားဖွင့်ဖို့နှစ်ခုစလုံးကိုဆန့်ကျင်ကြတဲ့သဘောထားတင်းမာသူဘာသာရေးခေါင်းဆောင်တွေကိုဆန့်ကျင်ပြီးလွတ်လပ်တဲ့သဘောထားအမြင်ရှိသူဆိုလို့သမရရဟာနီတူတွေပဲရှိသလိုဖြစ်နေပါတယ်ဒါပေမဲ့လည်း RAN Corporation ကနိုင်ငံတကာမူဝါဒရေးရာသုံးသပ်သူအလီရီဇာနာဒါတို့လိုကျွမ်းကျင်သူတွေကတော့အီရန်သမရရဟာနီဟာပြုပြင်ပြောင်းလဲရေးသမားတယောက်မဟုတ်သလိုသူကိုယ်တိုင်လည်းပြုပြင်ပြောင်းလဲရေးသမားအဖြစ်ဘယ်တော့မှပြောဆိုလို့မရှိဘူးလို့ထောက်ပြခဲ့ပါတယ်
Republican Party ကိုစားပြုသမ္မတလောင်းရွေးချယ်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့ Donald Trump ကိုအရင်သူ့ရဲ့ပြိုင်ဖက်တဦးဖြစ်တဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie က Mr. Trump ဟာ November ရွေးကောက်ပွဲမှာနိုင်ခြေအများဆုံးရှိတယ်သူလို့ပြောဆိုပြီးထောက်ခံမှုပေးလိုက်ကြောင်းတောက်ကြနေမှာကြေညာလိုက်ပါတယ် Mr. Christie ရဲ့ဒီထောက်ခံမှုဟာအင်ချမ်းမြေလုပ်ငန်းရှင် billionaire တစ်ထည်ကြီးကို Republican Party ရဲ့ထင်ရှားတဲ့သူတဦးရဲ့ပထမဆုံးထောက်ခံမှုကိုရခဲ့တာဖြစ်ပါတယ် Mr. Trump ဟာ Democratic Party ကိုစားပြုသမ္မတလောင်းပြိုင်ပွဲတွေမှာထိတ်ဆုံးကနေဦးဆောင်နေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုအလဲထိုးနိုင်ခြင်းအရှိဆုံးသူလို့ Mr. Christie ကတောက်ကြနေ Texas Mr. Trump ရဲ့လူမှုစုဝေးပွဲမတိုင်ခင်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ပြည်ရင်းနဲ့ကမ္ဘာတစ်လွှာလိုအပ်နေတဲ့ခိုင်မာတဲ့ဥဆောင်မှုကိုအမေရိကန်ကနေပေးနိုင်ဖို့အတွက် Mr. Trump လောက်ဘယ်သူမှပြင်ဆင်မထားဘူးလို့လည်းသူကပြောပါတယ်။အခုလို Mr. Christie ရဲ့ထောက်ခံမှုကြောင့်ရှေ့သတင်းပတ်ထဲအချိန်နဲ့ပြိုင်ပွဲကျင်းပမယ်ပြည်နယ်ပေါင်း12ပြည်နယ်ကအမည်စင်းတင်သွင်းမှုပနာမနဲ့အကြိုရွေးကောက်ပွဲတွေမှာ Mr. Trump အတွက်ပိုးပြီးအားသာသွားစေတာပ
ါငွေကြေးရှုပ်တော်ပုံကြောင့်နာမည်ပြက်ခဲ့ရတဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပုံမပွင့်လင်းမြင်သာမှုအရေးချင်းရှိပြီးတော့တာဝန်ခံမှုရှိတဲ့အဖွဲ့ကြီးဖြစ်လာစေဖို့ရည်ရွယ်တဲ့ပြုပြင်ပြောင်းလဲမှုတွေနဲ့နာမည်ကောင်းရအောင်ပြန်လည်ကြိုးပမ်းသွားမယ်လို့အသစ်ရွေးချယ်ခံခဲ့ရတဲ့ FIFA ဥက္ကဋ္ဌကကတိပေးလိုက်ပါတယ်။လွန်ခဲ့တဲ့ကာလတွေမှာစူးစမ်းပန်းစားအလုပ်လုပ်ခဲ့ကြတဲ့ FIFA အဖွဲ့ဝင်တွေကိုကျေးဇူးတင်ကြောင်းလဲပထမဦးဆုံးချိန်သတင်းစာရှင်းလင်းပွဲအတွင်း FIFA ဥက္ကဋ္ဌသစ် Gianni Infantino ကပြောဆိုခဲ့တာပါ။ဘောလုံးကစားနည်းရေပန်းမစားသေးတဲ့နေရာတွေအပါအဝင်ကမ္ဘာပေါ်ကနေရာတိုင်းမှာဘောလုံးအားကစားကိုစိတ်ဝင်စားလာအောင်ကူညီဖို့ FIFA ဝန်ထမ်းတွေလှုပ်ဖော်ကင်ဘက်တွေအားလုံးနဲ့လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ထားတဲ့အကြောင်းနဲ့ Mr. Infantino ကပြောဆိုခဲ့ပါတယ်။ဥက္ကဋ္ဌအသစ်ဖြစ်လာတဲ့ Mr. Infantino အနေနဲ့အကျင့်ပြတ်ခြားစားမှုနဲ့ဆက်နွယ်ပြီးတော့ဒါစင်ပေါင်းများစွာတာဝန်ရှိသူတွေပေါ်ရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးမှုတွေအပါအဝင် FIFA အဖွဲ့ကြီးရဲ့ပြည်ထနာပေါင်းစုံနဲ့ရင်ဆိုင်ရမှာလည်းဖြစ်ပါတယ်။ရုရှားနဲ့ကာတာနိုင်ငံတွေမှာတီးခြားစီကျင်းပဖို့ရှိနေတဲ့ကမ္ဘာဖလားပွဲစဉ်နှစ်ခုကိုအင်ရှင်ဖြစ်ကျင်းပခွင့်ပေးလိုက်တဲ့ကိစ္စဟာလည်းစုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ်။ Mr. Infantino ကတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌအဖြစ်ဆွစ်ဇာလန်နိုင်ငံ Zurich မြို့မှာပြုလုပ်တဲ့အစည်းအဝေးကနေတောက်ကြနေကရွေးချယ်ခံခဲ့ရတာပါ။အဓိကမဲများစုရဖို့လိုအပ်နေတဲ့ဒုတိယကြော်ရွေးချယ်ပွဲမှာအသက်45နှစ်အရွယ်အီတလီနွယ်ပွားဆွစ်ဇာလန်နိုင်ငံသား Infantino ကထောက်ခံမဲ135မဲ့ရရှိခဲ့ပြီးတော့သူ့ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့အာရှဘောလုံးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဒီရှိတ်ခါလီဖာက88မဲ့ရရှိခဲ့တာဖြစ်ပါတယ်။အခုလို FIFA ဥက္ကဋ္ဌအဖြစ်ရွေးချယ်မခံရခင်သူဟာကမ္ဘာတိခါမှာရှင်ဥရောပဘောလုံးအဖွဲ့ချုပ် UEFA မှာ2000ပြည့်ဒီဩဂတ်လမှာစတင်လုပ်ကိုင်ခဲ့ပြီးတော့2009ခုနှစ်အောက်တိုဘာလမှာတော့ UEFA ရဲ့အတွင်းရေးမှူးချုပ်ဖြစ်လာခဲ့ပါတယ်။
UAE American Tan မနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းဒိုမီတာ32 kHz 9325ဆိုင်းဒိုမီတာ40 kHz 9433ညဆိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American Tan အမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြေထဲပင်လယ်ထဲတောင်တင်းနေတဲ့လှေစည်းပြေးဒုက္ခတဲ့13,000လောက်ကိုကယ်တင်နိုင်ခဲ့တဲ့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ကအခုအရှေ့တောင်အာရှရေပြင်တွေထဲကရွန်ဂျာလှေစည်းပြေးဒုက္ခတဲ့တွေကိုကယ်ဆယ်ကူညီဖို့အတွက်စတင်လှုပ်ဆောင်လိုက်ပြီလို့ပြောကြားလိုက်ပါတယ်။သူတို့ရဲ့လှုပ်ရှားမှုကိုမုတ်တမပင်လယ်နဲ့အနားတဝိုင်းမှာလှုပ်ဆောင်မှာဖြစ်ပြီးတင်းမောတစီနဲ့တာဝေးသွားနိုင်တဲ့ drone ရဲ့နှစ်စီးနဲ့ရွှေပြောင်းခြေချဖို့ထွက်လာသူတွေကိုဖြစ်စေဒုက္ခတဲ့တွေကိုဖြစ်စေလိုက်ပါလာတဲ့လှေတွေကိုရှာဖွေကြမှာဖြစ်ပါတယ်။လူတွေပင်လယ်ထဲမှာတိရမျိုးမဖြစ်သင့်ပါဘူးလို့ MOAS ညွှန်ကြားမှု Martin Zurabek ကVOA ကိုပြောပါတယ်ဒီဖွဲ့ဒေတာရင်းကနဦးလှုပ်ဆောင်မှုဟာသတင်းလေးပတ်လောက်အနည်းဆုံးကြာမြင့်မှာဖြစ်ပါတယ်မီတာ40အရှိတိုက်ကဲလှင်ပေါ်တင်ပေါ် MY Phoenix နဲ့မတ်လ3ရက်နေ့မှာစတင်ပြီးဒေတာကန်ကန်ယူတန်အဆောင်တွေရေးတဲ့နဲ့တခြားအစိုးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့လှုပ်ဆောင်မှာဖြစ်ပါတယ်အခုလိုဆောင်ရွက်ရမှာဒေတာအာနာပိုင်တွေနဲ့အတူပွင့်လင်းမြင်သာမှုအဖြစ်နဲ့လှုပ်ဆောင်မယ်လို့လည်းပြောပါတယ်ရှေ့သတင်းပတ်မှာထွက်ခွာမဲ့ Phoenix တင်ပေါ်ပေါ်မှာ45 Rights လူခွင့်ရဲ့အဖွဲ့ကလည်းလိုက်ပါမှာဖြစ်ပြီးသူတို့ကလက်ညှိမှုတွေပေးမှာဖြစ်တယ်လို့ပုံမှန်မဟုတ်တဲ့ရွှေပြောင်းမှုတွေကိုစောင့်ကြည့်ရမှာလည်းအကူအညီတွေပေးမှာဖြစ်ပါတယ်။ပင်လယ်ထဲလှေစည်းပြေဒုက္ခတွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြဿနာရဲ့အဖြစ်မဟုတ်ဘဲအဲ့ဒါဟာလူသားချင်းစာနာနဲ့အကူအညီကယ်ဆယ်လုပ်ငန်းတစ်ခုပါပဲလို့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ဌာနရဲ့ညွှန်ကြားမှုက VOA ကိုပြောပါတယ်။
ဥရောပတိုက်ကိုဒုက္ခတွေတွေလုံးရင်းနဲ့ဝင်ရောက်နေတဲ့ပြဿနာကိုဖြေရှင်းရမှာတနိုင်ငံချင်းကိုယ်သဘောနဲ့ကိုမလုံးကြဘူး။ဥရောပသမဂ္ဂ EU နိုင်ငံသားရဲ့ဝင်ကြီးတွေကမြေထဲပင်လယ်နဲ့နယ်စပ်ချင်းထိစပ်နေတဲ့အဖွဲ့ဝင်နိုင်ငံတွေကိုသတိပေးလိုက်ပါတယ်။အဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့ဆုံးဖြတ်ချက်ချထားပြီးသားကိစ္စတွေကိုအကောင့်ထက်ဖို့ဆောင်ရွက်ကြရမှာဖြစ်တဲ့အကြောင်း Matt Osu လို့ခေါ်တဲ့အဖွဲ့ရဲ့တတိယကြိမ်ဝင်ကြီးအဆင့်အလွတ်သဘောဆွေးနွေးပွဲမှာဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့ Cyprus နိုင်ငံသားရဲ့ဝင်ကြီး Iranis Kalous ကာဆူလိုကဆွေးနွေးပွဲအပြီးမှာပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ Cyprus နိုင်ငံအပန်းဖြေစခန်းမှာနှစ်ရက်ကြာဆွေးနွေးပွဲအပြီးထုတ်ပြန်ခဲ့တဲ့ဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတော့ဒုက္ခသည်ပြဿနာဟာဥရောပရဲ့ညီညွတ်မှုနဲ့နိုင်ငံတကာပြဿနာတစ်ခုကိုတုံ့ပြန်နိုင်စွမ်းရှိမရှိအဓိကဆန်းသတ်မှုကြီးတစ်ခုဖြစ်တယ်လို့လည်းဖော်ပြခဲ့ပါတယ်။အပေါ်ဝင်နိုင်ငံတွေရဲ့တနိုင်ငံချင်းလိုက်တုံ့ပြန်တဲ့လုပ်ရက်တွေဟာပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းဒီကြေညာချက်ကသတိပေးထားတာဖြစ်ပါတယ်။အခုဆွေးနွေးမှုတွေလှုပ်ခတ်ကြတဲ့ Matt Osu ထဲမှာတော့ Cyprus, Greece, Italy, Malta, Portuguese, Spain နဲ့ပြင်သစ်နိုင်ငံတွေပါဝင်ပါတယ်။
တရုတ်နိုင်ငံတောက်ချန်နဲ့ရှန်ဟိုင်းမှာကျင်းပတဲ့စီးပွားရေးဥဆောင်နိုင်ငံပေါင်း20ပါဝင်တဲ့နောက်ဆုံးဖွဲ့ထားတဲ့ G20 အဖွဲ့စီးပွားရေးထိပ်သီးညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပပေးပြီးစီးပွားရေးကြီးထွားမှုအရှိန်ဟုန်းနဲ့ဖြစ်လာနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြပါတယ်။အခုကျင်းပတဲ့နှစ်ရက်တာကြာဆွေးနွေးပွဲမှာအစုရှယ်ယာဈေးတွေကမောက်ကမဖြစ်ပြီးစီးပွားရေးပြဿနာဖြစ်နေတဲ့တရုတ်နိုင်ငံလိုနိုင်ငံတွေမှာစီးပွားရေးတည်ငြိမ်စေဖို့နဲ့စီးပွားရေးဆိုင်ရာမူဝါဒတွေအတွက်စီမံခန့်ခွဲရေးတွေကိုဦးစားပေးဆွေးနွေးကြမယ်လို့မျှော်လင့်ပါတယ်။တရုတ်နိုင်ငံမှာစီးပွားရေးပြန်လည်နယ်လမ်းထူဖို့နဲ့ကျဆင်းနေတဲ့ပြည်ပတင်းတင်းမှုတွေပြန်ပြီးတက်လာအောင်ကြိုးစားနေရချိန်မှာသူ့နိုင်ငံလက်ရှိငွေကြေးတန်ဖိုးကိုချပြစ်မှာမဟုတ်ဘူးလို့ကတိပေးခဲ့ပါတယ်
။ကမ္ဘာတလွားစားနပ်ရိက္ခာထုတ်လုပ်မှုတွေရဲ့85ရာခိုင်နှုန်းဟာပြားတွေငှက်တွေနဲ့တခြားဝတ်မုံကူးတဲ့အကောင်တွေကိုမှီကိုနေရပြီးဒီသတ္တဝါတွေဟာလည်းအရင်ကထက်ပိုပြီးတော့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ရိုးစင်းလွတ်မြေမဲ့ကြောက်စရာကောင်းတဲ့ဒီကိန်းဂဏန်းတွေကိုတော့ IPBES လို့ခေါ်တဲ့ဇီဝမျိုးကွဲနဲ့ဂေဟဗေဒစနစ်ဝန်ဆောင်မှုလုပ်ငန်းဆိုင်ရာနိုင်ငံတကာအစိုးရတွေရဲ့သိပ္ပံပညာမူဝါဒရေးရာအဖွဲ့ကနှစ်နှစ်ကြာလေ့လာချက်တွေကိုတောက်ကြနေကထုတ်ပြန်အမှာဖော်ပြခဲ့တာဖြစ်ပါတယ
်စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္နတာချန်တို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ရှင်လက်ရှိပြည်သူ့လွှတ်တော်မှာတင်သွင်းနေတဲ့အရေးကြီးအစိုးရကိုဖြည့်ရှင်းဆွေးနွေးရန်တင့်မတင့်သုံးသပ်ဖို့လိုအပ်တယ်လို့တမရဦးသိန်းစိန်အစိုးရအဖွဲ့ရုံးကပြောကြားလိုက်ပါတယ်မနေ့ကပြည်သူ့လွှတ်တော်ကိုပြပို့တဲ့စာထဲမှာအခုလိုဖော်ပြထားတာဖြစ်ပါတယ်အခုလိုလွှတ်တော်ကဆင့်ခေါ်တာကိုအစိုးရအဖွဲ့ဘက်ကတွားရောက်ဖြည့်ရှင်းဖို့ညွှန်းဆိုခဲ့ရင်ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်အပြည့်စုံကိုတော့မတ်ရင်ကျန်နိုင်ကပြောပြပေးပါမယ်ရှင
်တမနာဦးသိန်းစိန်အစိုးရလက်ရှိဆောင်ရွက်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်မှာ NLD လွှတ်တော်အမတ်တချို့အရေးကြီးအဆိုတင်သွင်းပြီးမေးခွန်းထုတ်လာတဲ့အပေါ်မှာလာရောက်ဆွေးနွေးဖြည့်ရှင်းဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုအချိန်မီဆေလွတ်ပေးနိုင်ခြင်းမရှိကြောင်းတမရာယုံကဖေဖော်ဝါရီလ26ရက်နေ့ရက်စွဲနဲ့ပေးပို့လာတဲ့အကြောင်းကြားစာကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌကအခုလိုလွှတ်တော်မှာပြောကြားသွားပါတယ
်လွှတ်တော်ကိုယ်စားလှယ်များခင်ဗျာယခုဆွေးနွေးနေတဲ့အဆိုနဲ့ဆက်လင်းပြီးသက်ဆိုင်ရာဝန်ကြီးဌာန14ခုကိုဖြေကြားရှင်းလင်းရန်ဖိတ်ကြားခဲ့တော်လဲဤတော်စုအစိုးရအဖွဲ့ယုံကအရေးကြီးအဆိုများပါအကြောင်းကိစ္စရပ်များကိုဒုတိယအချိန်ပြည်သူ့လွှတ်တော်ပထမပုံမှန်အစည်းအဝေးတွင်ဆွေးနွေးရန်တင့်မတင့်ကြေကြေပြန့်ပြန့်စဉ်းစားသုံးသပ်ရန်လိုအပ်မည်ဖြစ်ကြောင်းလက်ရှိအခြေအနေတွင်အစိုးရအဖွဲ့အစ်တို့လုပ်ငန်းတာဝန်များစနစ်တကျလွှဲပြောင်းပေးနိုင်ရေးအတွက်ဆောင်ရွက်နေပါသဖြင့်အရေးကြီးအစိုးကိုဖြည့်ရှင်းဆွေးနွေးနိုင်ရေးအတွက်ကြေကြေပြန့်ပြန့်လေ့လာရန်အချိန်လိုအပ်နေပါသဖြင့်အရေးကြီးအစိုးများကိုဖြည့်ရှင်းဆွေးနွေးရန်သက်ဆိုင်ရာဝန်ကြီးဌာနများကိုအချိန်မီဆေလွတ်ပေးနိုင်ခြင်းမရှိပါကြောင်းအကြောင်းပြန်ကြားလာပါသည
်အစိုးပိုင်းတို့ကတော့ပြန်ကြားရေးဝန်ကြီးဦးရဲ့ထွက်ကသမရဦးသိန်းစိန်အစိုးရကိုပထမအကြိမ်လွှတ်တော်တက်တန်းကရွေးချယ်တင်မြှောက်ခဲ့တာဖြစ်တာကြောင့်အခုလက်ရှိလွှတ်တော်တက်တန်းမှာသူတို့အစိုးရအနေနဲ့တာဝန်ခံဖို့မလိုတဲ့အတွက်တမင်တက်တက်အစိုးရကိုထိုးနှက်တဲ့ကိစ္စရပ်မျိုးကိုလွှတ်တော်မှာဝင်ကြီးတွေအနေနဲ့တွားရောက်ဖြေရှင်းဖို့မလိုဘူးဆိုပြီးဒီလိုလဲထည့်သွင်းပြောသွားခဲ့တာ
ပါပြည်အောင်စုလွှတ်တော်လို့ပြောတဲ့အခါမှာပထမအကြိမ်ပြည်ထောင်စုဒေါ်လာဒုတိယအကြိမ်ပြည်ထောင်စုဒေါ်လာတတိယအကြိမ်ပြည်ထောင်စုဒေါ်လာသတို့ထားအကြိမ်ပြည်ထောင်စုဒေါ်လာဆိုတော့မပါဘူးအဲ့တော့ကျွန်တော်တို့ရဲ့နားလည်ထားမှုကတော့အစိုးရတည်းကဒီသူ့ကိုရွေးချယ်တင်ပြောတဲ့လွှတ်တော်ပဲတာဝန်ခံမယ်လို့ကျွန်တော်နားလည်တယ်နိုင်ငံတကာမှာကြည့်မယ်ဆိုရင်လည်းအဲ့ဒါဒီသဘောမျိုးပဲတွေ့မှာပဲဒါမှမဟုတ်ကျွန်တော်တို့ကအဲ့လိုယူကြည့်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဆိုင်ကထားတယ်လုံးဝမဖြစ်ဘူးဆိုတာမဟုတ်ဘူးအမျိုးသားအကျိုးစီးပွားအတွက်အန်နီနိုကိစ္စမျိုးလို့ဟာမျိုးမှာကျွန်တော်ပြောတဲ့နေထင်ကျွန်တော်သွားပြောမယ် တို့တော့နိုင်ငံရေးအကျိုးများတစ်ခုအတွက်ရည်ရွယ်ပြီးလှုပ်ဆောင်တယ်လို့ယူဆတဲ့ကိစ္စဆိုတော့ကျွန်တော်တို့တွားရောက်ပြီးတော့မှပူးပေါင်းဖြေဆိုမှာမဟုတ်ဘူး
။ဒါပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအရမက်ရှလကုံထိတက်တန်းကျန်းနေသေးတဲ့သမဏဦးသိန်းစိန်အစိုးရအဖွဲ့အနေနဲ့လက်ရှိလွှတ်တော်ကခေါ်ရင်တွားရမှာဖြစ်ပြီးဒါကိုညှင်းဆိုခဲ့မယ်ဆိုရင်တော့ဖွဲ့စည်းပုံကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေပညာရှင်တချို့ကမြင်ပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်လည်းသမဏတက်တန်းနဲ့လွှတ်တော်အမတ်တွေရဲ့တက်တန်းမတူတာကြောင့်လွတ်တော်ကခေါ်ယူပြီးဆိုရင်တက်တန်းရှိတဲ့အစိုးရမှန်သမျှတွားရောက်ဖြေရှင်းရတာဖြစ်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်အစိုးရရဲ့လုပ်ရက်တွေနဲ့ပတ်သက်လို့လွတ်တော်အနေနဲ့ဆွဆွဲပစ်တင်တာတွေလုပ်လို့ရတယ်လို့လိုအပ်ရင်ထုတ်ပြစ်လို့ရတဲ့အနေအထားအထိကြာထမ်းထားတာရှိတယ်လို့ဥပဒေပညာရှင်တရားလွတ်တော်ရှိနေကြီးဦးကိုနီကပြောပါတယ
်။အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှ203မှာနိုင်ငံတော်သမ္မတဟာကျွန်တော်စုလွတ်တော်ကိုတာဝန်ခံရမယ်လို့ဆိုထားတယ်။အဲတော့နိုင်ငံတော်သမ္မတဆိုတာအစိုးရအဖွဲ့ရဲ့အကြီးအကဲပဲ။အဲတော့နိုင်ငံတော်သမ္မတကခန့်ထားတဲ့ဝင်ကြီးတွေဆိုရင်ပြောစရာကိုမလိုတော့ဘူး။အစိုးရအဖွဲ့ရဲ့အမြင့်ဆုံးအနာကိုပိုင်တဲ့သမ္မတတော်ကိုကြီးဘုံခြေကဥပဒေပုံမှန်203ရကျွန်တော်စုလွတ်တော်ကိုတာဝန်ခံရတယ်ဆိုတော့ဝင်ကြီးတွေအားလုံးလည်းတာဝန်ခံမယ်။ဒီထုတ်ပြောသလိုပထမလွတ်တော်ကိုတာဝန်ခံရမယ်ဒုတိယလွတ်တော်ကိုတာဝန်ခံရမယ်ဆိုတဲ့စကားမပါဘူးအဓိပ္ပာယ်ကဥပဒေနဲ့အညီရှိနေတဲ့ဥပဒေနဲ့အညီဖွဲ့စည်းတည်ထောင်ထားတဲ့ပြည်တော်စုလွတ်တော်ကိုတာဝန်ခံရမယ်လို့ဆိုတဲ့အတွေ့ပြည်တော်စုလွတ်တော်ကခေါ်ရင်တွားရမယ်တကယ်လို့မတွားနိုင်ရင်လည်းအကျိုးအကြောင်းနဲ့ပြောပြရမယ်သို့သောပြည်တော်စုလွတ်တော်ကခေါ်တာကိုမလာနိုင်ဘူးလို့ပြောရင်တော့အကြောင်းပြချက်မရှိရမလားနိုင်ဘူးလို့ပြောရင်တော့မှငါတို့မှလာဖို့တာဝန်မရှိဘူးလို့ပြောရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တဲ့အတိတ်ပဲဖြစ်သွားတယ်
။ February 25ရက်နေ့က NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကနေရွေးကောက်ပွဲအပြီးနောက်ပိုင်းသမ္မတဦးသိန်းစိန်အစိုးရအဖွဲ့ဆောင်ရွက်နေတဲ့နိုင်ငံပိုင်မြေစက်ရုံတွေစီးပွားရေးလုပ်ငန်းတွေကိုအလင်းစလုံးငှားရမ်းလွှဲပြောင်းရောင်းချတာပုဂ္ဂလိကပိုင်လုပ်တာကျူးကျော်တာတွေကိုအတင်းအဓမ္မဖယ်ရှားတာစတာတွေကိုအာနာမလွဲပြောင်းခင်အလျင်မြန်ဆောင်ရွက်နေတဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ထောက်ပြတဲ့အရေးကြီးအစုကိုတင်သွင်းခဲ့တာဖြစ်ပါရဲ့ရှင
်ဓမ္မအတိတ်တမိုင်းရနိုင်ပြည်ပေါ်သစ္စာမေတာဒီပနိုင်ငံပေါ်သစ္စာခန္ဓာတက်မတော်အပေါ်သစ္စာမေတာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုပ်ထွေးခဲ့ပြီးအဲ့ဒီလိုထမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာတတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်လို့ဘူဂျုံမူကြီးမင်းအောင်လိုင်ကမကြသေးခင်ကပဲပြောသွားပါတယ်ဘူဂျုံမူကြီးရဲ့ဒီစကားကိုကျွန်တော်တို့သောတာရှင်တွေသဘောတူပါသလားသမရသည့်ရွေးချယ်ရေးအစိုးရအဖွဲ့အလွှဲအပြောင်းအခြေခံဥပဒေပြင်ဆင်ရေးစတဲ့အရေးကြီးကိစ္စရပ်တွေရှိနေချိန်မှာဘူဂျုံမူကြီးကဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့နားလဲပါသလဲအခုလာမယ့်စနေညဒါရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က12392382999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေပါတယ်။တရရလေးလိုင်းဆွေးနွေးကံအစီအစဉ်မှာပါဝင်ဆွေးနွေးလင်းရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုနိုင်ငံတကာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်နေကြတဲ့ Hillary Clinton နဲ့ Bernie Sanders တို့နှစ်ဦးဒီစနေနေ့မှာတောင်ကယ်ရိုလိုင်းနားပြည်နယ်ပနာမရွေးဝယ်မှာထိပ်တိုက်တွေ့ကြဖို့ရှိပါတယ်။ဒါဟာသူတို့နှစ်ဦးကိုအမေရိကန်တောင်ပိုင်းမှာဘလောက်လူကြိုက်များတယ်ဆိုတာကိုပထမဆုံးစမ်းသပ်လိုက်တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာမက်လာတရက်နေ့မှာတော့ကျင်းပမဲ့ဒီ Super Tuesday လို့ခေါ်ကြတဲ့အင်ကာနေ့အမေရိကန်အထူးအကြိုရွေးကောက်ပွဲမဲပွဲတွေကိုဒီ Democrat ရော Republican တွေပါပြည်내ပေါင်းတရာစင်ကျော်မှာကျင်းပသွားဖို့ရှိပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်ဂျင်မဲလုံးရဲ့သတင်းပေးပို့ချက်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။ We are not going to let voting rights be undermined and suppressed
လူနေစုမဲဆန္ဒရှင်ရာဂိုင်းနှုံးများလာတဲ့တောင်ကယ်ရိုလိုင်းနားကဒီမိုကရက်တစ်ပါတီရဲ့ပထမဆုံးအကြိုမဲပေးပွဲမှာအာဖရိကနယ်ပွားအမေရိကန်တွေရဲ့မဲရဖို့ဟီလရီကလင်တန်ကကြိုးပမ်းနေပါတယ
် I also believe that if we work together to make major new investments in communities that have been left behind and guarantee justice and dignity.
တို့တမှုနောက်ကြနေတဲ့အတိုင်းဝိုင်းအတွက်ပင်မရင်းနှီးမြှုပ်နှံမှုအစ်ချဖို့တရားမျှတရေးအာမခံမှုနဲ့အမေရိကန်နိုင်ငံသားတိုင်းဂုဏ်သိက္ခာရှိဖို့ကျမတို့လက်တွဲလှုပ်ဆောင်မယ်ဆိုရင်အားလုံးအတွက်အကျိုးရှိမယ်လို့ယုံကြည်ပါတယ်
။ပြိုင်ဖက်ဘာနီဆန်ဒါစ်ကလည်းနာမည်ကျော်မင်းသားဒန်နီဂလိုဗာရဲ့အကူအညီနဲ့လူမဲမဲဆန္ဒရှင်တွေရဲ့မဲကိုရဖို့လုပ်နေတာပါသူကတော့မစ်ဇူရီနဲ့အိုကလာဟိုမာမှာကျင်းပမယ်စူပါကျူးစ်ဒေးအတွက်ပိုးပြီးအာရုံထားပါတယ
် We have taken on the political establishment we've taken on the media establishment
and our less နိုင်ငံရေးအခင်းကြီးမျိုးရောသတင်းမီဒီယာလက်ရှိအခြေအနေကိုပါဝေဖန်ခဲ့ပြီပါဘူးတနေ့ထက်တနေ့လဲတိုးပြီးဝေဖန်ဖို့စီပါတယ်
။ပါတီနှစ်ရက်စလုံးကပါဝင်ရှင်ပြိုင်ကြသူတွေဟာရားနဲ့ချီတဲ့ကိုယ်စလဲရီလာကြမယ်။ Super Tuesday အတွက်အဓိကအာရုံစိုက်ကြပါတယ်။ Super Tuesday ကျင်းပမယ်ပြည်내အများပြားမှာကောက်ယူတဲ့စစ်တမ်းတွေမှာတော့ Republican Party က Donald Trump ကဦးဆောင်နေတယ်လို့ Nevada မှာသူနောက်ဆုံးနိုင်လိုက်တာပေါ်မူတည်ပြီးလဲသူနိုင်ဖို့မျှော်လင့်နေတာပါ
။ We won the evangelicals. We won with young. We won with old.We won with highly educated. We won with poorly educated.
ဒီငယ်လေးမဲတွေကိုကျွန်တော်တို့ရတယ်လူငယ်မဲတွေရောလူကြီးမဲတွေပါရတယ်ပညာတတ်သူရောပညာသိမ့်မတတ်တဲ့သူတွေရဲ့မဲတွေလည်းရတယ်ပညာသိမ့်မတတ်တဲ့သူတွေကိုကျွန်တော်ချစ်တယ
် Trump ရဲ့အဓိကအပြိုင်ဘက်ဟာအထက်လွှတ်တော်မှာ Marco Rubio ဖြစ်လာနိုင်ပါတယ
် So you have a very hardcore majority of Republicans that do not want Donald Trump as the nominee.And as long as they're being divided up by 3 or 4 people
Donald Trump go အမည်တင်သွင်းဖို့မလိုလားတဲ့ American Republican အများစုရှိနေချိန်မှာလူ3-4ယောက်ကိုခွဲပြီးမဲပေးနေရသရွေ့ Donald အတွက်အဆင်ပြေနေမှာပါဒါပေမဲ့ဒီလိုကြီးပဲဆက်သွားနေမှာတော့မဟုတ်ပါဘူ
းဒါပေမဲ့ Rubio ဟာ Nevada မှာတက်တရပဲရတယ် Texas အထက်လွှတ်တော်မှာ Ted Cruz နဲ့တော့ဆက်ပြီးပြိုင်နေရအောင်မှာဖြစ်ပါတယ်
The only campaign that has beaten Donald Trump and the only campaign that can beat Donald Trump is this campaign.
Donald Trump ကိုမဲဆွယ်ပွဲနဲ့အနိုင်ချနိုင်မှာဖြစ်သလို Donald Trump ကိုနိုင်အောင်လုပ်နိုင်မဲ့ပွဲကလည်းဒီမဲဆွယ်ပွဲပါ
Super Tuesday အတွက်မဲဆွယ်နေကြသူတွေထဲမှာ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich နဲ့အငြင်းစားအာရုံကြောခွဲစိတ်ဆရာဝန်ကြီး Ben Carson တို့လည်းပါပါတယ
်ဒေါက်ခင်မျိုးသက်ပြောပြခဲ့တဲ့ American သမ္မတလောင်းအကျိုးရွေးကောက်ပွဲရဲ့ညင်ခွင်အကျိုးကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဥရောပနဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးဘက်ကိုလည်းအလှည့်ပေးပါဦးမယ်။စီးရီးယားဒုက္ခသည်ဟန်ဆောင်ပြီးဥရောပကိုဝင်ရောက်လာနေတဲ့ jihadists အကြမ်းဖက်သမားလို့တန်တရားရှိသူ40ကျော်ကိုဖမ်းဆီးမိခဲ့တဲ့အတွက်ဥရောပတလွှာစိုးရိမ်မှုတွေဖြစ်နေပါတယ်။ jihad wari 43ဦးအနက်19ဦးကိုတူရကီမှဖမ်းဆီးမိခဲ့တာဖြစ်ပြီးကျန်တဲ့သူတွေကတော့မဖော်ထုတ်နိုင်ခင်မှာဥရောပကိုဝင်ရောက်သွားခဲ့ကြတာပါ။စီးရီးယားကတည်ဆောင်လာတဲ့ဖောက်ခွဲရေးပစ္စည်းတွေကိုတူရကီစစ်တပ်ကတွေ့ခဲ့ပါတယ်။ VOA သတင်းတောက် Jan Bojajewski ပေးပို့ထားတဲ့သတင်းလွှာကိုဥကျော်ဆန်သာကဆက်ပြီးပြောပြပါမယ်ရှင
်။ jihad အကြမ်းဖက်သမားတွေစိတ်ဝင်နေရဆိုတဲ့သတင်းဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားတယ်ဆိုတဲ့သတင်းနဲ့လူလူကိုပုံမိုးစိုးရိမ်စေတာဖြစ်ပါတယ်။အကြမ်းဖက်သမားတွေအဆုံးချခြင်းနေတဲ့ခိုလွန်ကွင်းတောင်းခံသူတွေဝင်ရောက်မှုကိုလည်းဖျက်တောက်ဖို့ဖိအားပေးခံနေရတာပါ။ဩစတြေးလျနိုင်ငံကတော့ခိုလွန်ကွင်းလျှောက်ထားမှုကိုကန့်ကွက်လို့ဝေဖန်ခံရတဲ့ကြားကပဲလုံလုံလေးကိုတင်းကျပ်သွားမယ်လို့ဆိုပါတယ်
။ We have to work together to reduce the flu.
ခိုလွန်ကွင်းရဖို့အလားအလာမရှိသူတွေဝင်လာဖို့ကိုလျှော့ချဖို့ကျွန်တော်တို့ဝိုင်းဝန်းကြိုးပမ်းရမှာဖြစ်ပါတယ်။
တကယ်လို့ဥရောပနိုင်ငံအချင်းချင်းဗီဇာမလိုတဲ့ Schengen Zone ဟာဥရောပအတွင်းနယ်စည်းမဲ့ရဝန်းအဖြစ်ဆက်လက်ရပ်တည်မယ်ဆိုရင် Schengen Zone နဲ့ဆက်ဆက်နေတဲ့နေဆက်တွေကိုတော့တင်းကြပ်ရတော့မှာဖြစ်တယ်လို့ဥရောပမူဝါဒရေးရာကျွမ်းကျင်သူ Janusz Brugaski ကဆိုပါတယ
် In other words it's up to the Greek government and with European assistance to control the refugees that enter the country
တနည်းပြောရင် Greek နိုင်ငံဟာဥရောပထောက်ပံ့တဲ့ဒုက္ခသည်ဝင်ရောက်မှုကိုထိန်းချုပ်ခြင်းထိန်းချုပ်လို့ရပါတယ်ဒုက္ခသည်ဝင်တဲ့လမ်းမှာတည်ရှိနေတဲ့မက်ဆီဒိုနီးယားနဲ့ဂရိစ်လိုနိုင်ငံတွေအဖို့ဒီပြဿနာဟာတင်းမာမှုကိုဖြစ်စေပါတယ်။ဒုက္ခသည်တချို့ဟာပတ်စပို့အတူတွေကိုကင်ဆောင်လာကြတယ်လို့ဆိုရတယ်။ဒါကိုရပ်ပြရမယ်လို့မက်ဆီဒိုနီးယားကာကွယ်ရေးဝန်ကြီးကဆိုပါတယ
်
။အကာအကွယ်လိုသူတွေကိုရှေ့ဆက်ခွင့်ပေးရမှာပါ။ဒါပေမဲ့အဲ့ထဲမှာမကောင်းတဲ့ယူရခြင်းနဲ့လာသူတချို့လည်းပါနေပါလိမ့်မယ်။
ဂရိနိုင်ငံဟာတူရကီနဲ့ထိတွေ့နေတဲ့နယ်စပ်ကိုထိထိရောက်ရောက်ထိန်းချုပ်နိုင်ပဲအလွဲတကူပြည်ဝင်ခွင့်ပေးနေတဲ့အတွက်ပြဿနာတက်နေရပါတယ်။ဘူဂတ်စကီကဒါကိုပြတ်ပြတ်သားသားကင်တွယ်ရမယ်လို့ဆိုပါတယ်
။ He simply won't be able to come in unless they qualify under very
အမှန်တကယ်လိုအပ်တဲ့အခြေအနေနဲ့မကိုက်ညီရင်လာခွင့်မပေးသင့်ပါဘူးဒီလောက်များပြားတဲ့ဒုက္ခတွေဒီဥရောပလက်မခံနိုင်ပါဘူး Greek နိုင်ငံအပေါ်မှာဖိအားတွေကြီးထွားလာနေကြပါဥရောပသမဂ္ဂကတော့နေဇာထင်းချုပ်ရေးကောင်းမွန်အောင်ဘာတွေလုပ်ရမလဲဆိုတဲ့အစုပြည့်တဲ့အကိုချမှတ်ပြဋ္ဌာန်းထားပါတယ်တချို့ကလည်း Greek ကို Schengen Zone ကထုတ်ပြစ်ချင်နေကြတာပါသို့တော်လည်းဥရောပကော်မရှင်ဥက္ကဋ္ဌ Young Claude Juncker ကတော့ဒါကိုမထောက်ခံပါဘူးခင်ဗျာ
စီးရီးယားဒုက္ခသည်ရောင်ဆောင်ပြီးဥရောပကိုဝင်နေတဲ့အကြမ်းဖက်သမားတွေရဲ့အရေးဦးကျော်စံသာပြောပြသွားတာပါအခုလေရုညဉ့်ညံမှုနဲ့ကျန်းမာရေးအန်ဒီရဲ့ဆက်ဆက်မှုကိုလည်းပြောပြပေးပါဦးမယ်လေရုညဉ့်ညံမှုကြောင့်ကမ္ဘာတဝှမ်းနှစ်စဉ်လူပေါင်း5000ခွဲသေဆုံးနေရပါတယ်သေဆုံးသူတွေရဲ့ထက်ဝက်ကတော့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုအမြင့်ဆုံးနိုင်ငံကြီးနှစ်ခုကဖြစ်ပါတယ် VOA သတင်းတောက် Jessica Barman ရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်
ကမ္ဘာလူဦးရေထူထပ်ဆုံးတရုတ်နဲ့အိန္ဒိယနှစ်နိုင်ငံဟာလေးရုအညဉ့်ညံဆုံးနိုင်ငံတွေထဲမှာပါဝင်တယ်လို့စစ်တမ်းသစ်တစ်ခုကကောက်ချက်ချပါတယ်။လေးရုညဉ့်ညံမှုကြောင့်ကမ္ဘာတစ်လွှာသေဆုံးမှုရဲ့55ရာခိုင်နှုန်းလောက်ရှိနေရတဲ့အကြောင်းရင်းကတော့ဒီနိုင်ငံတွေရဲ့လေးရုထဲမှာသေးငယ်တဲ့အမှုန်တွေပြန့်နှံ့နေတာကြောင့်ဖြစ်တယ်လို့ကြံ့ကျင်သူတွေကပြောပါတယ်။လေးရုညဉ့်ညံမှုတွေကြောင့်ကျန်းမာရေးအပေါ်တက်ရောက်မှုတွေကိုလေ့လာတဲ့အမေရိကန်ပြည်ထောင်စုဘော့စတွန်အခြေစိုက် Health Effects Institute ရဲ့အကြီးအကဲ Dan Greenbaum ကတော့အခုလိုပြောပါတယ
်။ Living in areas with higher pollution can cause people to
လေရုညဉ့်ညံမှုမြင့်မားတဲ့ဒေသတွေမှာနေထိုင်ကြသူတွေဟာနှလုံးနဲ့အဆုတ်ရောဂါတွေပိုပြီးရနိုင်ပြီးတော့နောက်ဆုံးမှာအရွယ်မတိုင်ခင်သေဆုံးနိုင်ပါတယ်။
ကနေဒါအမေရိကန်တရုတ်နဲ့အိန္ဒိယနိုင်ငံတို့ကပါဝင်ကြတဲ့နိုင်ငံတကာသုတေသနအဖွဲ့တစ်ခုကတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုအဓိကထားပြီးလေရုညဉ့်ညံ့မှုရဲ့ခန့်မှန်းခြေတက်ရောက်မှုတွေကိုစုဆောင်းကောက်ယူခဲ့ကြတာဖြစ်ပါတယ်။တွေ့ရှိတဲ့အချက်နဲ့အစဉ်ခံစားကိုတော့ American Association for the Advancement of Science အဖွဲ့ကြီးရဲ့နှစ်ပတ်လည်ညီလာခံမှာတင်ပြခဲ့ကြတာဖြစ်ပါတယ်။အိမ်ထဲမှာချက်ပြုတ်တာတွေကလေရုညဉ့်ညံ့မှုကိုအကြီးအကျယ်အားပေးပြီးလူအသက်ကိုထိခိုက်စေတယ်လို့လည်းသုတေသနပညာရှင် Dan Greenbaum ကမှတ်ချက်ပေးပါတယ်
။ That is a very important issue in both China and India. Somewhat less so in China where they have started to move
ဒီချက်ကတရုတ်နိုင်ငံအတွက်ရောအိန္ဒိယနိုင်ငံအတွက်ပါတိတ်ကိုအရေးကြီးပါတယ်။တရုတ်နိုင်ငံမှာကတော့ဓာတ်ငွေ့မီးဖို့တွေစတင်ပြောင်းလဲအသုံးပြုရာကကြောင်မီးသွေးအသုံးပြုမှုကနေကင်းကွာလာနေတာကြောင့်စိုးရိမ်စရာရောပါလာပါတယ်။ဒါပေမဲ့အိန္ဒိယမှာတော့လူအများအပြားကထင်းလောင်စာတွေလိုနွားချေးကြောက်တွေလိုတခြားမီးဖို့တွေအသုံးပြုနေကြသေးပါ။ဒါကြောင့်အိမ်ထဲမှာလေရုညဉ့်ညံ့မှုကိုအဓိကဖြစ်စေပြီးခလေးတွေနဲ့မီးခင်တွေကိုထိခိုက်စေပါတယ်။ဥပမာဆိုရင်ထမင်းချက်နေသူဒါမှမဟုတ်လဲမီးဖို့နားမှာရှိနေတဲ့မီးခင်တွေနဲ့ခလေးတွေကိုထိခိုက်စေတာပါ။
တချိန်တည်းမှာပဲတရုတ်နိုင်ငံမှာတော့လေရုညဉ့်ညံ့မှုဖြစ်စေတဲ့အဓိကအကြောင်းရင်းကကြောင်မီးသွေးအသုံးပြုမှုဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာဒီပြဿနာကိုဖြေရှင်းနိုင်ဖို့စတင်လှုပ်ဆောင်နေပြီလို့လည်းသုတေသနပညာရှင် Greenbaum ကပြောပါတယ်
။ They've tightened their standards for new vehicles. They've cleaned up their fuels and they've actually committed to capping and then reducing.
တရုတ်နိုင်ငံမှာကားသစ်တွေကိုစံနှုန်းတွေတင်းကျပ်ထားပါတယ်။လောင်စာဆီတွေကိုတန့်စင်နေကြောင်မီးသွေးအသုံးပြုမှုကိုရှော့ချဖို့နဲ့ရပ်ပစ်ဖို့အတွက်လည်းအခိုင်အမာချမှတ်လှုပ်ဆောင်နေပါတယ်။ဒါပေမဲ့ပေကျင်းမြို့တော်လိုတရုတ်နိုင်ငံတွင်းကလေရုညဉ့်ညံ့မှုအဆင့်တန်းတွေကလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတတ်မှတ်ထားတဲ့အဆင့်တန်းထက်ရှစ်ဆကနေ10ဆလောက်ထိမြင့်နေလို့တရုတ်အနေနဲ့လည်းလေရုညဉ့်ညံ့မှုကိုကင်တွယ်နိုင်ဖို့လှုပ်ဆောင်စရာတွေအများအပြားရှိနေသေးပါ
ကြောင်မီးသွေးလောင်စာအသုံးပြုမှုဆက်ယုံနေတဲ့စွမ်းအင်လုပ်ငန်းတွေကလေရုညဉ့်ညံ့မှုတွေကိုမလျှော့ချနိုင်ရင်တော့2030ပြည့်နှစ်မတိုင်မီလူပေါင်းတသန်းကျော်ဟာတက်တမ်းမစစ်ခင်တည်ဆုံနိုင်တယ်လို့လည်းအစိုးရခန်းစားကဖော်ပြပါဗျ။အမေရိကန်ပြည်ထောင်စုအနောက်ဥရောပနိုင်ငံတွေနဲ့ဂျပန်နိုင်ငံတို့ကစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကလည်းလေရုညဉ့်ညံ့မှုတွေကိုတစ်စိတ်တစ်ပိုင်းတွန်းအားပေးနေတာဖြစ်ပါတယ်။
မတင်ကြီးထိုက်ပြောပြသွားတာပါရှင် VOA American တန်ရဲ့စနေနေ့မနေ့ဖက်စီစဉ်တွေကိုဆက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်မကြခင်မှာတော့သိပ္ပံနဲ့နည်းပညာအမျိုးသမီးကဏ္ဍစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2016ခုနှစ် February 29ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတင်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်အချိန်ပိုင်းတွင်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းကောက်နှုတ်ချက်တွေနဲ့အတူ American အသုံးအင်္ဂလိပ်သင်ခန်းစာနဲ့သိပ္ပံနဲ့ဤပညာမှာနားဆင်ရမှာကတော့
အမီနက်တောင်းလို့ရချိုးဆရာဆင်မိုင်လေးဘလိုသဆိုင်ရာ presentation ဒီပေးတယ်ပြောဆိုလို့ရှိရင်တော့ကျွန်တော်တို့ပုံမှန်ဘီရဲ့နေပြီးတော့သိပ္ပံနဲ့ပတ်သက်ပြီးတော့ယူပါကြတ
ာမြန်မာနိုင်ငံကចောင်းသူចောင်းသားတွေလည်းကမ္ဘာအပားလွာဆုံး graphite ကိုသုတေသနပြုနေတဲ့အကြောင်းယူပဗေဒပညာရှင်ဒေါက်တာဝင်းသာထွေးနဲ့ဆက်သွယ်မေးမြန်းချက်ကိုနှာစင်ရဖို့ရှိပါတယ်။တခါအမျိုးသမီးကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ចောင်းတွေကိုမူလစောင်းပါရှင်ရဲ့အပေါ်မပြည့်မနတာချမ်းကကောက်နှုတ်စူးစီးပြပေးထားတာကိုနှာစင်ကြရအောင်ပါရှင်။
မြန်မာဒီမိုကရေစီလမ်းကြောင်းဟာတမယိုးကျပုံစံဖြစ်မဲ့အလားအလာမရှိတဲ့အကြောင်းမြန်မာ့ဒီမိုကရေစီပါရာဒေါ့ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Internet စာမျက်နှာမှာဆောင်းပါးရှင် Touch Parak ကရေးသားထားပါတယ်။နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်အနောက်အစုနိုင်ငံကြီးတွေကဝမ်းသာခဲ့ကြသလို NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာလည်းဒီမိုကရေစီမျိုးစေ့တွေကျဲနေပေမဲ့မြေကြီးကတော့အပင်မပေါက်နိုင်သေးဘူးလို့တင်စားထားပါတယ်။ဒါပေမဲ့လည်းNLD ဆက်ခံရမယ့်အချိန်မှာစီးပွားရေးတိုင်းရင်းသားအရေးနိုင်ငံရေးအရာကွဲပြားခြားနားမှုတွေနဲ့အတူနိုင်ငံတကာစံတမ်းမိုးတွေကိုကျင့်သုံးနေတဲ့တိုင်းပြည်တစ်ခုဖြစ်နေတယ်လို့လဲဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒေါက်ဆတ်စုကြည်အနေနဲ့အပြောင်းလဲတွေကိုအလောသုံးဆယ်လုပ်ဖို့ကြိုးစားမှမဟုတ်တလို့ငြိမ့်ငြိမ့်ချမ်းချမ်းနဲ့အာဏာလွှဲပြောင်းပေးနိုင်ရေးလှုပ်ဆောင်နိုင်ဖို့ကိုလဲမျှော်လင့်ထားတယ်လို့ဆိုပါတယ်။ NLD အနေနဲ့စီးပွားရေးကဏ္ဍမှာပုံမလွတ်လပ်ခွင့်ပေးဖို့ဆက်လက်ကြိုးပမ်းသွားမယ်အလားအလာရှိနေပေမဲ့လည်းပွင့်လင်းလာတဲ့တိုင်းပြည်မှာမြို့ပြကရေပေါ်စီလူတန်းစားတွေလက်နက်ကင်တပ်ဖွဲ့တွေရဲ့ထိန်းချုပ်မှုအောက်ကကော်ပိုရေးရှင်းကြီးတွေသာအကျိုးရှိနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒီမိုကရေစီဆိုတာအနောက်နိုင်ငံတွေမှာလွတ်လပ်ရေးဆိုတဲ့အဓိပ္ပာယ်ဆောင်းနိုင်ပေမဲ့လူမှုအနေနဲ့စီးပွားရေးမှာရွေးချယ်ခွင့်မရှိနိုင်တဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့လွတ်လပ်ရေးဆိုတာဖြစ်လာနိုင်မှာမဟုတ်ဘူးလို့လည်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒေါက်တာဆန်းစုကြည်အနေနဲ့စစ်တပ်ရဲ့ဩဇာအရှိန်အဝါကိုရော်ပါအောင်လုပ်ရမှာဖြစ်တယ်လို့ထိရောက်မှုမရှိတဲ့ဝင်ကြီးဌာနတွေကိုစီမံကွက်ကွဲဖို့တိုင်းရင်းသားတွေနဲ့ဆက်စပ်ညှိနှိုင်းမှုတွေလုပ်ကိုလုပ်ရပါလိမ့်မယ်။ကိစ္စရဲ့ပေါင်များစွာကိုကင်တွယ်ဖြေရှင်းရမယ်ဒေါအောင်ဆန်းစုကြည်အနေနဲ့ကတော့ဒီမိုကရေစီစိတ်သက်ရှင်သန်လာအောင်ကြိုးစားနေတဲ့တစ်ချိန်တည်းမှာပဲလက်တွေ့မှာမြန်မာပြည်ကိုရှေ့ဆောင်လမ်းပြပေးမယ်တဦးတည်းတယောက်တည်းဦးဆောင်မှုပေးရတဲ့သူဖြစ်လာနိုင်တယ်လို့လဲဆောင်းပါရှင် Touch Parak ကအဆုံးသတ်ထားပါတယ်ရှင်။အပြည့်အစုံကိုတော့ thediplomat.com မှာဖတ်ရှုနိုင်ပါတယ်။တခါမြန်မာ sprint မြန်မာຫນွေဦးဆိုတဲ့ခေါင်းစဉ်နဲ့ The Straits Times online မှာဆောင်းပါးရှင်ဘိုပင်တာဆင်းကရေးသားထားတာကိုလည်းဖတ်ရပါတယ်မြန်မာနိုင်ငံလက်ရှိအာဏာခွဲဝေရေးကိစ္စဟာအကဲဆက်လာပါတယ် NLD အနေနဲ့မြန်မာຫນွေဦးမျှော်မှန်းချက်ပေါင်းမြောက်စေဖို့တတိထားဆောင်ရွက်ရပါလိမ့်မယ်စစ်တပ်ဟာအရသာပါတီနိုင်ငံရေးအပေါ်အယုံကြည်မရှိတဲ့အတွက်စစ်တပ်နဲ့ပြည်သူထိတ်တိုက်တွေ့စရာဖြစ်နေပါတယ်ပြည်ရဲလက်နက်ကင်တပုံတွေနဲ့စစ်တပ်တို့ထိတ်တိုက်တွေ့ဆုံမှုကြောင့်လက်နက်ကင်တင်းမာမှုတွေရှိနေပါတယ်။အုပ်ချုပ်ရေးရန်ရဲမှလည်းစစ်တပ်ကအင်အားကြီးမားနေပါတယ်။ဒါပေမဲ့ဒီအာဏာတွေကိုစစ်တပ်ကအလွဲသုံးစားလုပ်ရင်တော့ပြည်ရင်းပြည်ပအကျိုးဆက်တွေချက်ချင်းရှိလာမှာပါ။ဆယ်စုနှစ်နဲ့ချီရှိလာခဲ့တဲ့စစ်ဘက်အရက်ဖက်မလို့မုန်းထားမှုကိုပြည်လဲအောင်လှုပ်ဆောင်ကြရပါလိမ့်မယ်။နိုင်ငံရေးသမားတွေရောစစ်ဘုတ်ချုပ်တွေပါသတိကြီးစွာနဲ့ယုံကြည်မှုတည်ဆောက်ဖို့လိုအပ်ပါတယ်။အာဏာရဲ့ဆွဲဆောင်မှုနောက်ကိုမလိုက်ဘဲဒီမိုကရေစီရေးအုပ်ချုပ်ရေးစနစ်ကောင်းမွန်ရေးတို့ကိုဦးစားပေးရပါလိမ့်မယ်။ပြန်လည်တည်မြဲရေးစိတ်ဓာတ်ကိုအခြေခံဖို့လိုအပ်ပါတယ်။ဒီလိုလုံနိုင်ကြရင်တော့မြမနွေဦးဆိုတဲ့ဒီမိုကရေစီစံတပ်မှုထူးခြားတောက်ပြောင်လာပါလိမ့်မယ်လို့ရေးသားထားပါတယ်ရှင်။အပြည့်အစုံကိုတော့ straitstimes.com မှာဖတ်ရှုနိုင်ပါတယ်ရှင်
။ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကျောင်းတွေကိုနားဆင်ကြရပြီးတဲ့နောက်အခုတစ်ခါလေ့လာကြရမယ် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချထားပါတယ်ရှင
် ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါတယ်စာလုံးပေါင်းက P U L L pull ကဆွဲတာ A တခု F A S T fast ကလှင်တာမြန်တာ W O N E 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညစ်ဖို့လိန်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိန်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူ့ကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကိုလိန်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒလလတန်စီစဉ်ထုတ်လွှင့်ပြနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုလည်းနှာစင်ကြရပါဦးမယ်အမေရိကန်နိုင်ငံကြားရေးဌာနရဲ့ International Visitor Leadership Program ဖြစ်တဲ့နိုင်ငံတကာခေါင်းဆောင်မှုလေ့လာရေးအစီအစဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့လူမှုအလင်းအဖွဲ့ကိုမှတ်တည်ခဲ့တဲ့ကချင်တိုင်းရင်းသူမေရီထွန်မှာအမေရိကန်ကိုသတင်းသုံးပတ်ကြာခီးစဉ်နဲ့ရောက်ရှိနေပါရတယ်။2011ခုနှစ်ကစပြီးကချင်ပြည်နယ်အတွင်းကဆစ်ပေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေတာနဲ့ပတ်သက်ပြီးမေရီထွန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်းကတင်ပြပေးထားပါရရှင်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer.
International Visitor Leadership Program နိုင်ငံတကာကောင်းဆောင်မှုလေ့လာရေးအစီအစဉ်ဟာသစ္စာညာအမေရိကန်တန်ယုံနေရပါတော့သူတို့နိုင်ငံမှာရှိတဲ့သူတို့တင့်တော်တဲ့လူတွေရွေးပြီးတော့ဒီအစီအစဉ်ကိုလွှတ်တယ်ဆိုတော့ကချင်ပြည်နယ်မှာလှုပ်ဆောင်ချက်ဒီနည်းရှင်းပြပေးပါလားရှင
်ပြောမယ်ဆိုရင်လူစုခြေပြုအဖွဲ့အစည်းပါဒီ NGO ဒီကဏ္ဍမှာကျွန်မလုပ်ခဲ့တာတော့ဆယ်နှစ်ကျော်ကျော်ရှိပါပြီဒါဒါပေမဲ့အခုလက်ရှိမှာလက်ပလောမှာကျွန်မတာဝန်ရနေရတော့ဒီနေခဲ့တဲ့2017ဒီ Beating Sick ပေါ့လေနော်အဲဒီတာဝန်ဒုက္ခရောက်နေတဲ့ IDG တတောင်းကျော်ပေါ့လေဒီမန်စီမောမောင်မြင့်နဲ့အတွင်းမှာရှိရဲ့ SM6 ခုတည်းက IDB တောင်းကျော်ကိုကျွန်တော်တို့အကြီးက humanitarian body เนาะဒီဒါသနာမှုအခုအကူအညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်ပေါ့ဒီအဖွဲ့စီးကိုကျွန်တော်တို့စဖြစ်တာတော့ပြောရမယ်ဆိုအမျိုးသမီးတစုဟာ design လို့ကျွန်တော်တို့ပြောလို့ရတယ
်ဟုတ်ကဲ့နည်းနည်းရှင်းပြပေးပါလား
စစဖြစ်တယ်ဆို2017စစဖြစ်တယ်ဆိုတာနဲ့အမျိုးသမီးတစုပေါ့ကျွန်တော်တို့တကယ်ချင်းနဲ့အားလုံးတစုကကျွန်တော်ဆွေးနွေးကြတယ်ကဲအခုကတော့စစ်ဖြစ်တဲ့အခါမှာကျွန်တော်တို့ကြားနေရတယ်တော့ထဲမှာမိုးရွာဒီလည်းဖြစ်တယ်မိခင်ကလေးတွေဒုက္ခရောက်နေအစားအစရာမရှိဘူးဖြားနာတယ်ဆိုတဲ့အခါမှာကျမတို့လည်းမိခင်တွေဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကမနေနိုင်တော့ဘူးကျမတို့ဘယ်လိုကူညီနိုင်လဲကျမတို့ဒီအတိုင်းတားနေဆိုပြီးကျမတို့ကအဲ့မှာအဲကျမတို့တကယ်ချင်းစူးပေါ့လေနော်အတူတူဖွဲ့ဝိုင်းပြီးတော့ကျမတို့ဆင်းနေကြတယ်လုံးရမယ့်အရာအများများတော့ဒါအမျိုးသမီးတွေနဲ့မချစ်နိုင်တော့ဘူးပေါ့အဲ့တော့ကျွန်တော်တို့ကဒီမှာအမှရှိရဲ့ဒီအသိတော်အားလူတွေတခြားအန်ဂျူမှာလုံရဲ့အားလုံးကနေစုပြီးမှrelate the ball but respond ကိုအညာဆုံးလုပ်မယ်ဆိုတဲ့ပုံစံနဲ့ကျမတို့ကဂျွန်ဆက်လေးရဲ့2017မှာစပြီးတော့ဖွက်ခဲ့တယ်။အဲဒီကျမတို့ရဲ့အဖွဲ့နာမည်ကဝန်ပောင်းလင်းချွဲအတိတ်ပဲကတော့လူထုအလင်းပေါ့။သိဒုက္ခအတိဒုက္ခအမောင်ရောက်နေတဲ့လူထုကိုကျမတို့ကဥမာဖြောင်းတိုင်အလင်းလေးနဲ့ပဲဆိုကျမတို့ပေးနိုင်တဲ့အလင်းလေးနဲ့ကျမတို့တတ်နိုင်ဆုံးကူညီချက်ဆိုရဲရွေးချင်ကျမတို့အဲဒါကိုစပြီးဖွက်စည်းကူညီဆောင်ခဲ့တယ်ပေါ့လေ။
ဟုတ်ကဲ့ကချင်ပြည်နယ်မှာပေါ့နော်ဒီပဋိပက္ခစဖြစ်တာ2011ခုကဆိုတော့ခု2016ဆိုတော့9နှစ်ရှိသွားပြီပေါ့ဒီ9နှစ်တာကာလအတွင်းမှာရောဘလို့အကဲဆတ်မှုတွေရင်ဆိုင်ခဲ့ရပါလဲ
ကျွန်တော်တို့အများဆိုပြောလို့ဒီစစ်ကြောင်းမလို့ပေါ့ကချင်ပြည်နယ်နဲ့ဆန်ပြည်နယ်မှာဆိုရင်စုစုပေါင်းဒုက္ခရောက်တဲ့အဲဒီ IDP တွေအားလုံးကဒီဒေသကအထက်ပြေးတင်းဆောင်နေလို့အားလုံးကတသိန်းနဲ့တောင်းပေါင်းနေရှင်ရှိတယ် ခုအချိန်မျိုးပြောပြလုံခဲ့တဲ့2015စက်တင်ဘာမှာပဲကျမတို့က၄နှစ်ပြည့်ပြီးမှ IDB ရဲ့အချိန်မျိုးကျမတို့လေ့လာဆန်းစစ်မှုတည်းကျမတို့လုပ်ခဲ့ပေါ့
ဟုတ်ကဲ့
အဲ့ခါမှာအခုကပြောရမယ်ဆိုရင်ကျမတို့ဟိုဒီဒုက္ခတွေနဲ့အားလုံးအတွက်နိုင်ငံတကာဒီသားချင်းဆန္ဒပံ့ပိုးမှုအကူအညီကတော်တော်ရော့နေတာကိုကျမတို့တွေ့ရတယ်ဒီလူပေါင်း3000ကျော်ဟာဆိုရှင်9နှစ်ကျော်ကြက်မှနေပြီဖြစ်တဲ့အတွက်တို့ရဲ့နေရက်ကိုဘလို့မှပြန်လို့မရဘူးရင်းဆိုင်ရေးတာမရနိုင်တွေ့တကယ်ကိုစစ်မှန်တဲ့မျက်စိရပြီးတကယ်ကိုတို့ပြန်ခုရမယ်ဆိုချင်ပြန်ရမယ်လို့ဖြစ်တယ်ဒီ9နှစ်တင်းမှာဆိုရင်အခြေအနေတစ်ဒီ IDB မှာနှစ်နာဆုံးချုံးမှုလို့ပြောရမလားတော်တော်လေးနှစ်နာတဲ့အပိုင်းလို့ကျွန်တော်ပြောရတယ်ပညာရေးပဲပညာရေးဆိုရင်ပုံမှန်အခြေအနေအသက်16နှစ်ကျောင်းသားတယောက်က10တန်းအောင်မယ်20ဆိုရင်သူကဝယ်ရပြီဒါပေမဲ့ဒီ IDB ကလေးဟာဆိုရင်အခု10တန်း5တန်းဆိုတဲ့အခါမှာသူကအသက်20လောက်ဖြစ်တယ်ပညာရေးနေနဲ့ပြောဆိုအင်မတန်မှနောက်ကျတယ်။နောက်ပညာရေးနဲ့ပတ်သက်ပြီးမှပံ့ပိုးမှုကအလိုအဆုံးအရေးကြီးဆုံးဖြစ်ပေမဲ့ဒီ9နှစ်တာကာလအတွင်းမှာနိုင်ငံတကာရဲ့ပညာရေးအတွက်ထောက်ပံ့မှုကဒုတိယအနည်းဆုံးဖြစ်တယ်ပေါ့။ပထမအနည်းဆုံးကဘာလဲဆိုစာမရေးဖြစ်တယ်။စာမရေးနဲ့ပတ်သက်ပြီးအင်မတန်မှလိုအပ်ချက်ရှိတယ်။ဒါပေမဲ့စာမရေးနဲ့ပတ်သက်ပြီးမှတိတိယောက်ကူညီပံ့ပိုးပေးတဲ့အဖွဲ့အစည်းဆိုတဲ့ဟိုတစ်ခုမှမရှိဘူးပေါ့လေနော်။9နှစ်ဖြစ်သွားပြီဖြစ်တဲ့အရင်တုန်းကစာမဆောက်ပေးခဲ့တာလည်းဒါခဏလေးအတွင်းမှာပြန်ပြီးငင်းချမ်းပြီးကိုအိမ်ကိုရပြန်ရမလားဆိုတဲ့အတွင်းနဲ့ဖောက်လုပ်ပေးတဲ့အိမ်ရှင်ကအကုန်လုံးဒီအိမ်သားကအဆုံးပေါ့လေယာယီပေါ့ယာယီပဲကျမတို့ဆောက်ထားပေးတာဖြစ်တယ
်
အဲ့ဒီတော့အဖွဲ့အစည်းကျမတို့ဆိုတာကျမတို့အဲ့ဒီအန်ဂျီရင်းကိုကျမရင်းနှီးချင်တာဖြစ်ပါလေအခု9နှစ်ဆိုတဲ့အတွင်းမှာဒီဆောက်ထားတဲ့အကြောင်းရင်းကဆော့ပေါ့ ECCD စင်တာကသာအကုန်လုံးကသူကဒုက္ခအရင်ရောက်နေပြီအကုန်လုံးကပြန်ဆောက်ရတော့မယ်ပြန်ရတော့မယ်ပြန်လို့တော့မရတော့ဘူးကျမအခုတွေ့ရတယ်ကျမတို့ကြည့်နေတဲ့ game ထဲမှာတော့ဥမာ border number 6ကတနင်္လာကလေဘင်းတိုက်ခိုက်တဲ့အတွက်ကြောင့်တောင်းတစ်ခုလုံးကတော့ပြိုကျသွားပြီပေါ့ကလေးစံပွဲသာမီးပွဲဖြေရမယ့်အချိန်ရောက်ပြီဒါမဲ့ဒါကတော်တော်လေးခက်ခဲတယ်ပေါ့လေဒီလိုအဲ့ဒီထဲမှာ2015အနေစားကျမတို့ကလျာထားတဲ့ budget ထက်ကိုကျမတို့ရတာက39ရာခိုင်နှုန်းလောက်ပဲရှိတယ်ဒါကကျမတို့အဖက်တစ်ဖက်တည်းမဟုတ်ဘူးဒါဒီအစလို့ကတော့ကျမလူကအဖွက်ကိုဖက်ကနေပူပေါင်းပြီးလုပ်ထားရတာပေါ့2016ပြည့်ဆိုကျမတို့မှာတကယ်ကိုဟို secure fund ကတော်တော်လေးကိုနည်းနေတယ်ပေါ့လေနော်နိုင်ငံတကာကလည်းကျမတို့ကမင်းချင်တယ်ဒီလူတွေဒီလိုဒုက္ခရောက်နေတော့ဘာဖြစ်လို့ကုညီလဲပေါ့လေနော
်မေရီတုံဆွစွာနိုင်ငံတကာကိုမင်းချင်တယ်လို့နိုင်ငံတော်ကိုကောမင်းချင်မလားရှင
်ဟုတ်ကဲ့ပါမင်းချင်ပါတယ်အခုကျမတို့လည်းဒီနိုင်ငံခြားရောက်တဲ့အခါမှာအားလုံးကကျမတို့နိုင်ငံရဲ့အပြောင်းအလဲကိုအလုံးကအရင်ပြောပါတယ်ပေါ့လေနော်ဟုတ်ပါတယ်အခုချိန်မှာကျမတို့သိပါတယ်ကျမတို့လည်းအင်မတန်မှဒီပြောင်းလဲမှုကြီးကိုတကယ်မျှော်လင့်ပါတယ်ပေါ့ဒါပေမဲ့အခုအခါမှာကျမတို့ပြောချင်တဲ့အရာနိုင်ငံတော်အစိုးရအနေနဲ့လည်းဒါအပြောင်းလဲတစ်ခုကိုအလုံးစူးစမ်းပန်းစားလှုပ်ဆောင်ရတဲ့ကျမတို့ကိုယ်ညီညီနဲ့ကျမတို့ရဲ့ဥတီအုပ်စုဖြစ်တဲ့ IDP အတွက်လည်းအကောင်းဆုံးကိုလုပ်ပေးဖို့ကျမမျှော်လင့်တယ်နောက်ပြီးတော့အခုဒီလွန်ခဲ့တဲ့အချိန်မှာ9နှစ်အတွင်းမှာလည်းတန်ရင်းဆိုင်ဆွေးနွေးပွဲအများကြီးတို့ဆွေးနွေးခဲ့ကြတယ်ဒါမဲ့ဒီဆွေးနွေးအခါမှာတကယ်ကိုပါဝင်တင့်ပါဝင်ထိုက်တဲ့လူဒီမှာဒီစစ်ကြောင့်မလို့ဒီရင်းဆိုင်ဆွေးနွေးပွဲကျဒီစစ်ကြောင့်မို့စစ်တမ်းခံရတဲ့ IDB ရဲ့အတန်ကိုနားထောင်ပေးတာမျိုးရင်မရှိတာမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့အမှန်ဆိုရင်ဒီစစ်ကြောင့်မလို့တို့ဒီရင်းဆိုင်ကိုဆွေးနွေးတဲ့အခါမှာတကယ်ပဲထိခိုက်ခံစားရတဲ့ဒီအုပ်စုတွေအတွက်တို့အကောင်းဆုံးဘလို့ဖြစ်ချင်တယ်လို့ဘလို့ဖြစ်ချင်စာမျိုးဒါမေဂူလေးတော်မေပါဝင်ဆင်းနေပြီးမှအကောင်းဆုံးကိုစီစဉ်ပြုဖို့ကဒါကျမတို့နိုင်ငံတော်အစိုးရအနေနဲ့လည်းလိုအပ်တယ်ပေါ့ဒါကလည်းတော့အစိုးရတော်ဒီစစ်ကိုဖြစ်လိုက်တဲ့အဲဒီနှစ်ဖက်တော်လူတွေမှာတောင်းဝန်ရှိရပေါ့လေနော
်အခုဒီစစ်ပီးတန်ကြောင့်ပေါ့နော်စစ်စွာမေတောင်ပြုလို့ထွက်ပြေးလာတဲ့လူတွေကအခုဆိုလို့ရှိရင်ဒီကချင်းနဲ့ရှမ်းဘက်မှာဆိုတသိန်းကျော်လောက်ရှိနေပြီဆိုတဲ့ခါကျတော့အထူးသဖြင့်အမျိုးသမီးတွေအနေနဲ့ကရောပို့ပြီးအခက်အခဲတွေရှိမယ်လို့ကျမယူဆပါတယ်ရှင်
တော့အခုချိန်မှာကျမအငြင်းန်းဒီဒုက္ခတဲ့ဆန်းကိုကျမအငြင်းန်းသွားတယ်မိခင်တွေနဲ့လည်းစကားပြောတယ်ပေါ့လေနော်အတက်အရန်ကြီးရဲ့အမျိုးသမီးဆိုရင်တို့ trauma ထိနေပြီပေါ့ကျမတို့ဒီတိုင်းတိုင်းကအငြင်းန်းတောင်ပေါ်မှာနေရဆိုပေမဲ့အငြင်းန်းကိုယ့်ရဲ့လုံအားနဲ့ကိုယ်နေပြီးစားရကိုယ့်အိမ်မှာကိုယ့်ဟာကိုယ်အငြင်းန်း manage လုပ်နေရလို့ကဒီလိုမျိုးအချင်းအကျက်ထဲမှာနေရထိုင်တာကအစဒီဆယ်ပေပတ်လဲ12ပေပတ်လဲအခန်းထဲမှာမိခင်မိဘရောအမေရောချွေးမရောသားသမီးရောအကုန်လုံးဒီလိုစုပြီးနေရဆိုရင်တို့ရဲ့ privacy ဒါကအမျိုးသမီးတွေတဲ့ကောအရန်ကိုဒါစိတ်ကြီးခိုက်စရာဖြစ်တယ်ပေါ့နော်ဒီလိုမှချုပ်ချော်ပါရတယ်အဲတော့မို့ဒီ အဲကျမတို့ camp ထဲမှာဒီ၅နှစ်တာအရဆိုရင်ကျမတို့ကြည့်မယ်ဆိုရင်အမျိုးသမီးငယ်လေးတွေသူ့အမျိုးသမီးငယ်ဆက်ကြောတက်လေးပဲဖြစ်လာတယ်ဆိုတဲ့ကလေးတွေက camp နေအားလုံးကလည်းတယုတ်ပြီးနေနေတဲ့အခါကျတော့ဒီလိုအခြေအနေတစ်ခုမှာတို့ကဘာရဲ့ပြတော့တို့ရဲ့အဲဒီလွတ်လပ်မှုတစ်ခုအနေနဲ့တော့လောက်ကောင်းစိတ်ထွက်ပေါက်ခုနေနေတော့လောက်ကောင်းတချို့ဆိုရင်တက်ငယ်ရွယ်နဲ့အိမ်ထောင်ပြူသွားတဲ့ဟာမျိုးလေးချို့ဆိုရင်အိမ်မနေနေဆိုခဏပြောတဲ့ဟာကိုဆက်ပြီးကျမနည်းနည်းမြင်အောင်ပြေပေါ့ဒီလိုဆက်ပြီးဆက်နေပြီးခမညိသားစု10ယောက်ရှိနေအားလုံးကချက်ချက်တသိမ့်နေရတဲ့အခါမှာညိသားစုကိုထောက်ပံ့ဖို့ဆိုရတဲ့ဟာမျိုးစိတ်နဲ့တယုတ်ပြည်ဘက်ကိုအလုတ်လုတ်သွားချတဲ့အမျိုးသမီးဟာဆိုရှင်ရောင်းသားခံရတာမျိုးဖြစ်လာတဲ့ကိုတက်လုတ်တဲ့အတိုင်းဒါဘုံမေကိုမရတဲ့ဟာမျိုးလေးတွေပေါ့လေနော်။စောင်းတက်တဲ့ကလေးတွေကလည်းစောင်းမတက်လာနိုင်တော့ဘူး။တစ်နှစ်တစ်နှစ်ဆိုရင်အနည်းဆုံး100ကျော်လောက်ကတော့ကျွန်တော်တို့ရှိနေကန့်ထဲမှာစောင်းသားရင်100လောက်ကတော့ဒါအနည်းဆုံးစောင်းထွက်တဲ့ဟာမျိုးစောင်းထွက်တဲ့ဟာမျိုးလေးတွေပေါ့လေနော်။အဲ့လိုတွေ့တယ်နော်။ကလေးတွေနဲ့ပညာရေးကိုကြည့်ပြီးမိဘတွေမိခင်တွေကမလုပ်ပြီးနေတဲ့အခါပြင်တစ်ဖက်ကနေခဏပြောနေရထိုင်ရတဲ့စိတ်ဒုက္ခဝင်ငွေမရှိတဲ့ဒုက္ခပေါ့လေနော်အခြေအနေအဲ့မှာမှဒီကလေးတွေရဲ့ပညာရေးအတွက်ကိုကြည့်မှမိခင်တွေကတော်တော်များများသူဒီထောက်မရနေတဲ့အတက်ကြီးရဲ့ဒီဆိုရင်ကိုယ့်ရဲ့ကိုယ့်ရဲ့ကိုယ်ရွာမှာပဲကိုပြန်သေးခြင်းနဲ့ပါရတယ်ဆိုတဲ့ဟာမျိုးပေါ့လေနော်အဲ့မျိုးနဲ့ကျွန်မတွေ့ခါမှာကျွန်မတော်တော်လေးစိတ်မကောင်းဖြစ်နေပါတယ်မင်းကတော့သူရလဲတောင်ဖြစ်ပြီးဖို့လို You can bend but never break me cause it only serves to make me more determined to ဒလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သမီကဏ္ဍကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ခဲ့ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုနားဆင်ကြားရမယ့်သိပ္ပံတဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်
ကျောင်းဝလာတစ်ခုလုံးမှာအပားလွန်ဆုံးပစ္စည်းတစ်ခုဖြစ်တဲ့ graphing ကိုအခုမြန်မာနိုင်ငံမှာရှိတဲ့ဘွဲ့ဂျုံနဲ့ဘွဲ့လွန်သင်တန်းတချို့မှာရှိတဲ့ပစ္စည်းနဲ့ရအောင်ထုတ်ပြီးသူတေသနာလုပ်နေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်ဗြိတိန်နိုင်ငံမန်ချက်စတာတက္ကသိုလ်ကပါမောက်ခနှုတ်ဦးဟာစာရွက်တရွက်ရဲ့တသန်းပုံတစ်ပုံလောက်ပဲအထူးရှိတဲ့ graphing ကိုတွေ့ခဲ့တဲ့အတွက် 2010 မှာယူပပေရာနိုဘယ်ဆုချီးမြှင့်တာကိုခံခဲ့ရပါတယ်။ဒီလောက်သိငယ်တဲ့ graphing ကိုတင်ကြားရေးအထောက်အကူပစ္စည်းပြည့်ပြည့်စုံစုံမရှိသေးတဲ့မြန်မာနိုင်ငံမှာအခုသူတေသနလုပ်နေကြတာဖြစ်ပါတယ်။စိန်ထက်အစာပေါင်းများစွာခိုင်မာတဲ့ graphing ဟာပေါ်ပါပြီးသိက္ကိုသိငယ်တာပါ။သူ့ကိုလျှက်စစ်ပစ္စည်းတွေမှာတုံးရင်လဲအခုတည်းအစာပေါင်း200ကျော်ပိုးပြီးမြန်အောင်လျှက်ကူးနိုင်ပါတယ်။သိပ္ပံပညာမှာသာမကလူသားတွေရဲ့လူနေမှုအဆင့်တန်းနဲ့ဘဝကိုပါပြောင်းလဲသွားစေနိုင်မယ် graphing ကိုသိပ္ပံပညာရှင်ပေါင်းများစွာသူတေသနာပြုနေကြတဲ့အထက်မှာအခုမြန်မာနိုင်ငံမှာပါအစပြိုးလာတာဖြစ်ပါတယ်။ပွင့်လင်းစာပြုလာတဲ့အမိမြန်မာနိုင်ငံအတွက်နိုင်ငံရခြားရောက်နေတဲ့မြန်မာပညာရှင်တချို့ကကိုယ်စွမ်းဉာဏ်စွမ်းရှိသမျှအကူအညီတွေပေးနေကြပါတယ်။ဒီထက်က graphing သူတေသနာလုပ်ရမှာကူညီနေသူတူကတော့American Pirongsu Illinois တက္ကသိုလ်ကယူပဗေဒပညာရှင်ဒေါက်တာဝင်းတာထွေးပါ။အ
ဲလို technology နဲ့ပတ်သက်ပြီးတော့ဒီကတွားပြီးတော့ကုညီနေတဲ့ဆရာကြီးလည်းအများကြီးရှိပါတယ်။ကျွန်တော်ကတော့ graphic နဲ့ပတ်သက်ပြီးတော့တချို့ပိုင်းတွေကုညီပေးနေတာရှိပါတယ်
။ဘယ်လိုပုံစံနဲ့ကုညီတာလဲဆရာ
။ဘုမားက graphic နဲ့ပတ်သက်ပြီးတော့ဘုမားဒီထဲမှာသုတေသနလုပ်ငန်းကိုစပြီးတော့လုပ်ဖို့ကြိုးစားတာပေါ့လေ။အဲ့မနစ်တရားကျူစားရပါ။ဟိုမရှိရှိတဲ့ပစ္စည်းနဲ့ကျွန်တော်စပြီးတော့ဘယ်လိုလုပ်မလဲဆိုပြီးဆောင်းတုံးရှိရဆရာဆရာမကြီးနဲ့ဆရာကပြော။ graphite ဆိုတာအခဲရံလို့တုံးပြီးတော့အဲ့ဒီ graphite ကိုအလွားလွားခွဲလိုက်ခွာလိုက်လို့ရှိရင်သို့တခေါ်လဲကြရင်ဒါ graphite ကိုခွာအောင်နည်းနည်းလို့တက်ပြောချင်မှာဒါနောက်ပိုင်းမှာ silicon နဲ့ graphite နဲ့တွဲပြီးတော့နောက်ဆုံးပေါ်နည်းနည်းလို့တက်ပြောချင်လုပ်မယ်ဆိုပြီးတော့တော်တော်လေးပေါ်ပြလာဖြစ်နေတာပေါ့လေ။အဲ့အနေနဲ့တပည့်ကသူပြည်ပြည်လို့ချင်းနေတဲ့ကြောင့်လို့ကျွန်တော်ပုံမှန်ပြီးမှာမင်းနည်းလို့ကောင်းတယ်ဆိုရတဲ့အခါကျတော့ဟိုဓာတုဗေဒလေးရဲ့ဟိုခေါ်တဲ့အမျိုးပေါ့ chemical exfoliation method နဲ့ပေါ့လေအဲ့ဒီနဲ့ပတ်စံလို့ကြည့်တာတော်လေးအောင်မြင်သွားပါလေ။ကောင်းတဲ့တကြောင်လို့တချို့ဆရာဆရာမကြီးလည်းဘယ်လိုသက်ဆိုင်ရာ presentation တွေပေးတယ်။တယောက်ဆိုလို့ရှိရင်တော့ကျွန်တော်တို့ပုံမှန်ပြီးရနေပြီးတော့သိပ္ပံနဲ့ပတ်သက်ပြီးတော့ UI ဘက်ကဌာနနဲ့အကောင်းဆုံးဆရာဖတ်ပုံမှန်သူကပထမရသွားပါလေ။အခုဆိုလောလောဆယ်ပဲဘလို့တင်ရတဲ့ပတ်သက်ပြီးတော့မင်းကလေးတို့ရောယောက်ျားလေးတယောက်လည်းတခြားတယောက်တို့ရောလည်းဒီ graphic နဲ့ပတ်သက်ပြီးလုပ်နေပါပြီ။ဆိုတော့ဒီတစ်နှစ်အတွင်းမှာပဲတော်တော်လေးကြီးရောက်တယ်လို့ကျွန်တော်ပြောချင်တာပေါ့လေ
။မြန်မာနိုင်ငံမှာပစ္စည်းပစ္စည်းကလည်းဒီမှာလို့မစုံနိုင်ပါဘူးဆရာ။ဆရာအဲ့လိုတရားမှဘလို့မျိုးများတော့ပြီးတော့တင်ကြားပါလေဒီနာနိုနည်းပညာနဲ့ပတ်သက်ပြီးတော့
nano ni pinya de chuno graphing ho adika tha la bo ni nano technology ba ba la so lo graphing ko len wa le di nano scale ma shi da aw ko a ko na do lo kisi kisi ya le ma shi de jam lo o chemical exploration chemical cha ya ya ne patat de kho lo ya aw ya le po ma mu di bi lo o yaung de do ma o de cha de ko yi ma shi ni de hrd lo lo ha myo sdir lo lo ha myo ho electron microscope lo ha myo ne khwe cha lo ya ba le ai po ma mu di bi lo graphing outside ya me ya su la di ne patat pi do lo counting for nine ye ba le now by the deposition method so we will look ho chuno yue tha shi ba le dan ne patat de tchu set de lo we bo le lo tha shi ba le di phisi phia le ya me so yin lo now by go bi lo key tin mo shi da bo le
ha sero twa bi lo ji lo myo ku ni me so lo shin paramau song ho ma ga resources lo kho de ba phisi ya nai ne so a yin le la ma bo no
ho ba le ho ba le ho shi yin so ba phisi le shi de na ka chuno dan ne patat bi lo se win ya de sia sa ma bi le shi de na ka ja lo shin ဟိုလုံးနိုင်တဲ့ရေချင်းရှိရတယ်။တော်တော်များများရှိပါရဲ့။သူနည်းသူတော်လည်းလုံးနေရတယ်ရှိပါရဲ့။ရှင်းတယ်မြင့်မြင့်နဲ့မှာဆိုရင်တော်တော်လေးပေါ်ပြီးခီးတွေ့ကြလာမယ်လို့ကျွန်တော်လည်းမျှော်လင့်ပါရဲ့။သူတော်အနေနဲ့လည်းအားထုတ်မှန်းလည်းရှိပါရဲ့။အဲ့တော့ကျွန်တော်တော်တော်လေးအားရပါရခင်ဗျာ
။ဟုတ်ကဲ့ဆက်ဆက်ပြောရဲ graphing နဲ့ပတ်သက်ပြီးတော့လုပ်တယ်ဆိုတော့ဟိုအောင်မြင်မှုအတိုင်းတန်နဲ့ပြောပြပါဆရာ။ဆရာအခုသွားပြီးတော့အစပြောခဲ့တယ်ပြောခဲ့ပြီးတော့ဘယ်လိုပုံစံနဲ့အောင်မြင်မှုရလဲပြောပြပေးပါ။
အခုတယောက်ကတော့ဟိုမြန်မာနိုင်ငံလုံးဆိုင်ရာဟိုတိတ်ပံခေါ်ပြောပွဲမှာသူပထမရပါတယ်အဲဒီအတူတူလေးပတ်သက်ပြီးတော့အေးမရှိရှိရလဲသူလုပ်တဲ့အခါသူတော်လည်းအောင်မြင်သွားပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းဟာတိတ်ပံဘွဲအတွက်ကိုလည်းအခုဆိုရင်၃ယောက်လောက်ကိုအဓိကလုပ်နေပါပြီ
။မရှင်းလို့ပြန်မေးတာပေါ့နော
်။ဟုတ်ကဲ့
ဒီ graphing ဆိုတာကတိတ်ကိုသိငယ်တဲ့ carbon item လေးတွေပ
ါဆိုတော့
ဒီကြောင်းသားတွေဘယ်လိုမျိုးစပြီးတော့မဟုတ်လားလက်တွေဘယ်လိုလှုပ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါစ
ို့အဲ့ဒါတို့ရှိပါတယ်ခင်ဗျာကျွန်တော် graphite ဆိုတာရှိတယ် graphite ဆိုတာခဲတယ်လို့ပေါ့နော်ခဲတယ်မှာသုံးတဲ့ခဲစမ်းပေါ့ဒါပေမဲ့ကျွန်တော် graphite အပြားကြီးဝယ်လို့ရပါတယ်အဲ့ဒါလေးနဲ့ PDF ကြာခုပဲပြရည်ပြပြကောပါပြလေးနဲ့ပေါ့လေသူလုတ်တဲ့နည်းလေးရှိရပေါ့ဒီကျလို့ရတဲ့ chemical လေးထည့်ပြီးတော့တက်နေမြတ်သူခွာရည်ပြီးပေါ့ဆိုတော့ကျွန်တော်ဆုံးတော့ခွာလေးရတဲ့ချင်းခွာရည်ပြီးတော့လောက်တာပါနည်းလို့ scale ချစ်တဲ့ကြောင့်လို့ရမရောက်ကြတော့ဘုရား electron microscope နဲ့ကြည့်မှရတယ်အဲ့ဒီကတခြား method တစ်ခုခေါ်တဲ့ Raman spectroscopy ဆိုတာကိုသုံးမှတော့ confirm လုပ်ပြရအောင်အဲ့အမရှိလေကျွန်တော်ကက FTR လို့ဟာမျိုး HRT လို့ဟာမျိုးနဲ့စကြည့်တဲ့အခါကျတော့လိုအပ်တဲ့သမတ်တဲ့အရေးချင်းတွေရှိတာကိုတွေ့တဲ့အခါကျတော့ဒါ graphing ဆိုတဲ့ confirm လုပ်ပြလာပါတယ
်။နော် nano scale ဆိုတာအမတန်သိငယ်တဲ့အခါကျတော
့
ဟုတ်ကဲ့ဟိုဆရာပြောတဲ့ set တွေပေါ့နော်ဒီ set တွေနဲ့ကြည့်ဖို့ကအခု set မရှိတဲ့နေရာမှာဆိုရင်တော့ဆရာဘယ်လိုလုပ်မလဲ
။ဟောတခုတော့တခုရှိတယ်လေပမာပြမှာကျတော့ URC လို့ခေါ်တဲ့တက္ကသိုလ်ညာဘို့သူပြဒနာပေါ့လေအဲ့မှာတော့ဒါချူရှိပါတယ်ကျွန်내မှာလုပ်ချင်တဲ့အပိုင်းကဆိုရင်လည်းအခုကကြာရန်ကုန်ကိုပို့ရတာပေါ့လေသူတွေကလည်းစားတယ်ချို့ကြလည်းမမင်းတက်သူကိုစားတဲ့မှာလည်းရှိပါတယ်နောက်ပိုင်းလည်းတက်သူတွေမှာလည်းလိုအပ်တဲ့ service ဆိုင်ဆိုဝင်မယ်ဆိုတော့လည်းအရှင်းပြလာမှာပ
ါ graphing နဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာဆရာ sensor တို့ solar cell တို့လောက်တာလေ
အခုကတော့ graphing နဲ့ graphing outside တော့ရပြီဟုတ်ပြီနောက်ပိုင်းညနေနောက်အဆင့်တစ်ခုကဒီရလာတဲ့ graphing နဲ့ကျွန်တော်တို့ silicon နဲ့ကြည့်ကြည့်တခြား substrate တို့ကိုလည်း melody နဲ့ထပ်ပြီးတော့ပို့ပြီးတော့ sensitive ဖြစ်တဲ့အကောင်နဲ့ sensor လေးလုပ်ဖို့သူတင်လာလုပ်ဖို့တော့ကျွန်တော်ရည်ရထားရှိပါတယ်။နောက်ပြီးတော့လည်း graphene နဲ့တခြား silicon တို့လိုတခြားတွေနဲ့ပေါင်းမဲ့သူရဲ့ကုန်တက်တိတွေပါရှိမယ်၊လျှက်စစ်ကုန်တက်တိပါရှိမယ်၊အလင်းကုန်တက်တိပါရှိမယ်၊သူယူရဗေဒဆိုင်ရာကုန်တက်တိတွေပါရှိမယ်ဆက်ပြီးအဲ့ဒါတွေကျွန်တော်လေ့လာမှုရှိပါတယ်။ဒါ solar cell လေးလို့ကိုရည်ရချက်ရှိရယ်ဆိုလာဆဲလ်နဲ့ပတ်သက်ပြီးတော်တော်များများလုပ်နေကြပါတယ်အောင်မြင်နဲ့အောင်မြင်ရပါတယ်ဆရာကြီးလည်းတော်တော်လေးတော်ပါတယ်အရေးကြီးတာကဘယ်လောက်ထိ efficient ဖြစ်ဖို့ graphing နဲ့များလို့လို့ရှိရင်ပို့ပြီးတော့များထွန်းနှံကောင်းမလားစသဖြင့်လည်းလေ့လာဖို့ရည်ရချက်တွေရှိပါတယ
်ဒေါက်တာဝင်းတာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တော်ခင်မြတ်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအတိတ်နားဆင်နိုင်ပြီးအခုလိုစနေမနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။အခုနားဆင်နေကြရတာက VOA America တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေဖြစ်ပါရရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
တရုတ်နိုင်ငံဟာမြေပြင်မှဝေဟင်ပစ်ဒုံးကျည်တွေတောင်တရုတ်ပင်လယ်တွင်းကအငင်းပွားကျွန်းတစ်ခုမှတက်ဆင်လိုက်တဲ့ဆိုတာဂျိုရုဓာတ်ပုံတွေဖော်ထုတ်လိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာတရုတ်နိုင်ငံအစိုးရနဲ့အရေးတကြီးတွေ့ဆုံဆွေးနွေးဖို့မျှော်လင့်နေပါတယ်။ဝူဒီအိုင်လန်ဒ်လို့ခေါ်တဲ့ဒီကျွန်းဟာ ပရာဆယ်ကျွန်းစင်ရဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးတရုတ်၊တိုင်ဝမ်၊ဗီယက်နမ်တို့ကသူ့ဘက်ငါးဘက်ပြောနေရတဲ့နေရာဖြစ်ပါတယ်။တရုတ်နိုင်ငံကတော့ဒီကျွန်းမှာစီးရဲအတွက်မဆုံဘူးလို့ဆိုပေမဲ့မစ္စတာကယ်ရီကတော့အဲ့ဒီမှာစီးရဲတက်ဆင်မှုတွေကိုတနည်းမဟုတ်တနည်းတွေ့နေရပါသေးတယ်။ဒါဟာစိုးရင်စရာလို့လည်းဆိုရတယ်။ဒီဝူဒီအိုင်လန်ကိစ္စမတိုင်ခင်မကြသေးခင်လတွေကလည်းတရုတ်နိုင်ငံဟာစပရက်တီကျွန်းစုတွေကိုမြေဆဲကျွန်းဖော်ပြီးအာဏာပိုင်ဆို့မှုပြသခဲ့ပါတယ်။တချို့နေရာတွေမှာလေရင်ပြည်လန့်နေတဲ့တိဆောက်ထားတဲ့အတွက်သုံးသပ်သူတချို့ကဒါဟာစီးရဲတက်ဆင်မှုဖြစ်တယ်လို့ဆိုပါတယ်။တောင်တုပ်ပင်လယ်တွင်အချုပ်အခြာအာဏာပိုင်ဆိုင်မှုအငင်းပွားတဲ့ကိစ္စမှာအမေရိကန်ပြည်ထောင်စုကဘက်လိုက်ခြင်းမရှိပေမဲ့ပါဝင်ပတ်သက်နေတဲ့နိုင်ငံတွေအနေနဲ့နိုင်ငံတကာဥပဒေနဲ့အညီငြိမ်းချမ်းချမ်းချမ်းသံတမန်နီလန်းအတိုင်းဖြည့်ဆည်းကြဖို့တိုက်တွန်းနေပါတယ်။ဇန်နဝါရီလတုန်းကအမေရိကန်ရေဒါသတင်းဗောတစ်စင်းကိုပရာဆယ်ကျွန်းစင်ရဲ့တစိတ်ဒေသဖြစ်တဲ့ Triton ကျွန်းစီစီလွှတ်ခဲ့ပါတယ်။ဒါဟာအမေရိကန်ကာကွယ်ရေးဌာနရဲ့အဆိုအရအမေရိကန်ရဲ့နိုင်ငံတွေရဲ့အန္တရာယ်ကင်းစွာရေကြောင်းသွားလာခြင်းကိုအလွန်အကျွံကန့်သက်ပိတ်ဆို့ဖို့လုပ်နေတဲ့အပေါ်စိန်ခေါ်လိုက်တာဖြစ်ပါတဲ့။မကြာသေးခင်ကကယ်လီဖိုးနီးယားမှာပြည်ဆုံးသွားခဲ့တဲ့အမေရိကန်အာဆီယံ TV စီးပွားမှာသမ္မတအိုဘားမားကအမေရိကန်နဲ့အာဆီယံနိုင်ငံအားလုံးဟာနိုင်ငံတကာစီးပွားရေးကဏ္ဍနဲ့အညီနိုင်ငံတကာစံတွေရပိုင်ခွင့်တွေရရှိပြီးဒေသတွင်းတည်ငြိမ်ဖို့အတွက်အခိုင်အမာတာဝန်ယူကြောင်းအလေးအနက်ပြောကြားသွားပါတယ်။အဲ့ဒီအတွက်တောင်တုပ်ပင်လယ်အတွင်းတင်းမာမှုတွေရှော့ချဖို့စီလာမြင်သာတဲ့လူရက်တွေလိုအပ်တယ်လို့ဆိုပါတယ်။လူရက်စော်ရေချောင်းသွာလာခွင့်ရှိရမှာဖြစ်ပြီးဥပဒေနဲ့ညီတဲ့ကုသရေးဝယ်မှုကိုအဟံတားတစုံတရာမရှိစေရဘူးလို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာဥပဒေကခွင့်ပြုထားတဲ့နေရာတိုင်းကိုလေရင်မြန်တွေဆစ်လွတ်မယ်၊သင်းဘောတွေဆစ်လွတ်မယ်၊လှုပ်ရှားဆောင်ရွက်မယ်၊ကျန်းနိုင်ငံတွေလည်းအလားတူလုပ်ပိုင်ခွင့်တွေရရှိစေရမယ်လို့သမ္မတဥပမာကပြောကြားသွားပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင်
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အာဝမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီကနေ့စနေနေ့ညပိုင်းမှာတော့ဘလော့ဂါတွေပြောသမျှနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်တွေကိုနားဆင်ကြရဖို့ရှိပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။ဒီကနေ့မြန်မာဖက်အစည်းအဝေးဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။ရှီးရီးယားနိုင်ငံမှာအပြစ်ခတ်ရက်စဲရေးကိုစတင်လိုက်ပြီဖြစ်ပါတယ်။ဒီအပြစ်ခတ်ရက်စဲရေးအတွက်အဖွဲ့ပေါင်း100လောက်ကစောင့်ကြည့်ကြမှာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားတို့ရဲ့ဂျောင်းဝင်ညှိနှိုင်းမှုနဲ့ပြုလုပ်တဲ့ဒီအပြစ်ခတ်ရက်စဲရေးဟာရှီးရီးယားစံတော်ချိန်ညတကောင်မှာစတင်ဖို့စီစဉ်ထားတာပါ။ဒီပြက်ကရဆဲရေးကိုအဖွဲ69ဖွဲ့ကနေစောင့်ကြည့်လေ့လာသွားမယ်လို့ဂရီပေးချောင်းစီးရီးယားအတိုက်ခံရဲ့အဆင့်မြင့်ညှိနှိုင်းရေးကော်မတီကကြေညာချက်ထုတ်ပြန်ပါတယ်။အခုအပြက်ခတ်ရဆဲရေးအတွက် IS အကြမ်းဖက်ဖွဲ့နဲ့ El Nusra တပ်ဦးအကြမ်းဖက်ဖွဲ့တွေကိုတော့ထည့်သွင်းမထားပါဘူး။ Republican Party ကိုစားဖြူသမ္မတလောင်းရွေးချယ်ပွဲမှာဝင်ရောက်ယှဉ်ပြိုင်နေတဲ့ Donald Trump ကိုအရင်သူ့ရဲ့ပြိုင်ဘက်တူဖြစ်တဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie က Mr. Trump ဟာ November ရွေးကောက်ပွဲမှာနိုင်ခြင်းအများဆုံးရှိတယ်လို့ပြောဆိုပြီးထောက်ခံမှုပေးကြောင်းတောက်ကြနေမှာခြေညာလိုက်ပါတယ်။ငွေကြေးအရှုပ်တော်ပုံကြောင့်နာမည်ပြက်ခဲ့ရတဲ့ FIFA ကဘာဘောလုံးအဖွဲ့ချုပ်ကိုပိုးပြီးဖွင့်လင်းမြင်သာမှုအရေးချင်းရှိပြီးတာဝန်ခံမှုရှိတဲ့အဖွဲ့ကြီးဖြစ်လာစီဖို့ရည်ရွယ်တဲ့ပြောင်းလဲမှုတွေနဲ့နာမည်ကောင်းရအောင်ပြန်ပြီးချိုးဖောက်သွားမယ်လို့အသစ်ရွေးချယ်ခံလိုက်ရတဲ့ FIFA ဥက္ကဋ္ဌကကတိပေးလိုက်ပါတယ်။ခက်ခဲတဲ့ကာလမှာစ조사ပန်းစားအလုပ်လုပ်ကြတဲ့အဖွဲ့ဝင်တွေကိုကျေးဇူးတင်ကြောင်းနဲ့ပရမအဆုံးအကြိမ်သတင်းစာရှင်းလင်းပွဲမှာ FIFA ဥက္ကဋ္ဌအသစ်ဂန်နီအန်ဖနီတိုကပြောကြားလိုက်ပါတယ်။မြေထဲပင်လယ်ထဲတောင်တင်းတွေလှေစီးပြေးဒုက္ခတွေ13,000လောက်ကိုကယ်တင်နိုင်ခဲ့တဲ့ရွှေပြောင်းကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ကအခုအရှိတောင်အရှရေပြင်တွေထဲမှာရှိတဲ့ရိုဟင်ဂျာလှေစီးပြေးဒုက္ခတွေကိုကယ်ဆယ်ကူညီဖို့စတင်လှုံ့ဆော်နေပြီလို့ပြောပါတယ်။
စနေနေ့မနက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့အေဒန်ဦးရကူဖြစ်ပါတယ်ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.